Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒီညမှာပိုင်းရဲ့2020ပြည့်ဧပြီလ29ရက်ဗိုလ်ထုနေ့ညပဲစီစဉ်နေစတင်နေပါပြီကျွန်တော်အောင်လင်ဦးပါခင်ဗျာ COVID-19 ရေပေါ်ခြေနှစ်ယောက် VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်အခုရင်းဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပること့စ်ကူးစက်မှုကြောင့်အကြီးအကျယ်ထိခိုက်ခဲ့တဲ့လေကြောင်းလုပ်ငန်းတွေမှာအများပြည်သူယုံကြည်မှုရအောင်အချိန်ယူကြိုးပမ်းရလိမ့်မယ်လို့ဥရောပလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Airbus ကဒီနေ့ပဲပြောလိုက်ပါတယ်ဗိုင်းရပ်စ်မကူးစက်အောင်ဟန်တားရဲ့အနေနဲ့ခီးသွွာလာမှုတွေကိုတားမြစ်ထားတယ်လို့လူတွေအင်ဂျင်မထွက်ကြတဲ့အတွက်လေလေကြောင်းလုပ်ငန်းတွေတိတိကျကျကြာဆင်းနေတာပါထောင်နဲ့ချီတဲ့အလုပ်သမားတွေကိုအလုံနားခိုင်းထားပြီးမနစ်ကနဲ့ရှင်လေရင်ဆင်း40လောက်ရှော့ချပြေးဆွဲခဲ့ရတဲ့ဒီနှစ်ပထမ3လပတ်အတွင်းဒေါ်လာ922သန်းဆုံးရှုံးခဲ့ရတဲ့ကြောင့်လဲ Airbus ကုမ္ပဏီကပြောပါရယ် Virus ကူးစက်မှုတွေကိုထိန်းချုပ်ဖို့ကန့်သတ်တားမြစ်ချက်တွေကိုအစိုးရတွေကတဖြည်းဖြည်းချင်းရှော့ပေါက်ပြပြီးစီးပွားရေးလုပ်ငန်းတွေကိုပြန်လည်လုပ်ကံဝင်ပြုလိုက်ရမှာတော့ကုန်ထုတ်လုပ်ငန်းတွေလည်းပါဝင်လာပါရယ်ဂျာမန်ကားထုတ်လုပ်ရေးလုပ်ငန်းတွေမှာတော့အလုပ်သမားတွေတယောက်နဲ့တယောက်ခက်ခွာခွာနေခိုင်းပြီးလုပ်ငန်းတွေပြန်ဆနေတာပါမက်ကန်ပြောဆိုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့စားတောက်ကုန်ထုတ်လုပ်မှုတွေပေါ်စိုးရိမ်မှုတွေတိုးလာနေပြီမလဲအသားထုတ်လုပ်ငန်းတွေဆက်လက်လုပ်ကိုင်ခွင့်ပေးသွားဖို့သမ္မတတော်နဲ့ထရန်ကအမိန့်ထုတ်လိုက်ပါတယ်။ဈေးဆိုင်တွေမှာကျပ်ဝင်းနဲ့တခြားအသားတွေပြတ်လည်မသွားအောင်ကာဝေးဆိုင်ရာကုန်ထုတ်လုပ်မှုအဲဥတွေရအသားထုတ်လုပ်ငန်းကိုမရှိမဖြစ်လိုအပ်တဲ့ကုန်ထုတ်လုပ်ငန်းအဖြစ်သတ်မှတ်လိုက်တဲ့အမိန့်ကိုတော့မနေ့ကပဲသမ္မတထရန်လက်မှတ်ရေးထိုးအတည်ပြုလိုက်တာပါ။လူသမားတမကတွေကတော့လူသမားတွေရဲ့ကျန်းမာရေးနဲ့အသက်အန္တရာယ်ကိုအလေးမထားတဲ့လုပ်ရည်ဖြစ်ကန့်ကွက်ခဲ့ပါတယ်။သမ္မတအမိန့်မှာတော့လုပ်ငန်းတွေရပ်ဆိုင်းလိုက်မယ်ဆိုရင်တိုင်းပြည်ရဲ့အသားထုတ်လုပ်ငန်းလက်သက်မှုတွေကိုထိခိုက်နိုင်တယ်လို့အရေးပေါ်အခြေအနေမျိုးမှာအရေးကြီးတဲ့ကုန်ထုတ်လုပ်ငန်းကိုထိခိုက်နိုင်တဲ့အကြောင်းပြောဆိုထားပါတယ်။စားတောက်နဲ့လက်လီလုပ်ငန်းကလူသမားတန်းတန်းသုံးသိန်းကိုကိုစားပြုထားတဲ့အမေရိကန်လူသမားတမကအဖွဲ့တစ်ခုဖြစ်တဲ့ USCW ကတော့အမေရိကန်ကစားတောက်ကိုထုတ်လုပ်ရင်းနဲ့ထုတ်ပို့ရေးလုပ်ငန်းတွေကတမကအဖွဲ့ရဲ့လူသမား20ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးခဲ့ရတဲ့အကြောင်းမနေ့ကလည်းပြောဆိုထားပါတယ်။COVID-19 ရောဂါကနေပြန်လည်သက်သာလာတဲ့အမေရိကန်နိုင်ငံသားတသိန်းလောက်အနေနဲ့ဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေအတွက်အထောက်အကူဖြစ်နိုင်မဲ့သွေးရည်ရည်ကိုလှူဒါန်းကြဖို့မနေ့ကပဲထိတ်တဲဆေးရုံတစ်ခုကိုတွားရောက်ကြည့်ရှုခဲ့တဲ့ဒုသမ္မတမက်ပင်စ်ကတိုက်တွန်းလိုက်ပါတယ်။တက်ရှူဆဲအကူပေးထားတဲ့လူနာတွေကိုသွေးရည်ရည်ကုထုံးနဲ့ကုသရမှာနည်းနည်းဆန်းဆန်းပြန်နှလန်းထူလာတဲ့အကြောင်းဆရာဝန်တချို့ကသူ့ကိုပြောမှုတွေအတွက်နိုင်ငံတော်ကပြန်သက်သာလာတဲ့လူနာတွေအနေနဲ့နှစ်ပတ်အတွင်းရောဂါပိုးမရှိတော့ဘူးဆိုရင်သွေးလှူဒါန်းကြဖို့မင်းနစ်စတာပြည်နယ်ရိုချက်စတာမြို့မေယိုကလိုင်းနဲ့ဆေးရုံကိုရောက်လာတဲ့ဒုသမ္မတကတိုက်တွန်းခဲ့တာပါဆေးရုံနဲ့သုတေသနဌာနကဆရာဝန်တွေကတော့သွေးရည်ကြီးကုထုံးနဲ့ပတ်သက်လို့အားတက်စရာသတင်းတွေကြားနေရပေမဲ့ပြည်ပြည်စုံစုံလေးလာမှုတွေမလုပ်ရသေးတဲ့အကြောင်းလဲဒုသမ္မတကပြောခဲ့ပါတယ်ဆေးရုံကိုလာရောက်ကြည့်ရှုတဲ့အချိန်မှာဒုသမ္မတပန်စကနှာခေါင်းစီးတက်မထားတဲ့အတွက်လဲဝေဖန်မှုတွေထွက်ပေါ်ခဲ့တာပါဒုသမ္မတပန်စကတော့သူ့အနေနဲ့ဗိုင်းရပ်စ်ပိုးရှိမှရှိပုံမှန်စစ်ဆေးခံနေသူဖြစ်တယ်လို့သူ့နီးနားမှာရှိနေသူတွေကလည်းစစ်ဆေးခံထားတဲ့သူတွေဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့လက်ဆက်တွေကိုဖိတ်ချရတယ်လို့တခြားဟန်တားတွေကြောင့်အာဖရိကတောင်ပိုင်းဒေသတွေမှာမျက်ပြားရောဂါကြောင့်သေဆုံးမှုတွေနှစ်ဆတိုးလာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။
And a new modeling analysis published last week estimates the potential disruption to malaria services from COVID-19.
ဒီကနေ့ထုတ်ပြန်ခဲ့တဲ့လေးလာဆက်စစ်အကဲဖြတ်ချက်တွေအရ COVID-19 ရောဂါကြောင့်မျက်ပြားရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေမှာဟန်တားတွေခြုံရတဲ့နိုင်ငံပေါင်းခန့်မှန်းကြီးအာဖရိကတောင်ပိုင်းဒေသမှာ52နိုင်ငံတိရှိနေတဲ့အကြောင်းနဲ့အဆိုးဆုံးအခြေအနေနဲ့ကြုံလာရမယ်ဆိုရင်သေဆုံးသူရေအတွက်နှစ်ဆလောက်တိရှိလာနိုင်တဲ့အကြောင်းလူ့ကျုံညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာဒိန်းတောက်တွေကိုပြောခဲ့တာပါကမ္ဘာ့တွန်းကနိုင်ငံပေါင်း20နိုင်ငံမှာလည်းတခြားရောဂါတွေအတွက်ကာဝယ်ဆေးတွေပြန့်လည်နေပြီးဝက်သက်ပိုလီယိုဝမ်းပြည့်ဝမ်းလျှောအတဝါရောဂါနဲ့အုန်းနောက်မေးရောင်စတဲ့ရောဂါတွေအတွက်ပုံမှန်ကာကွယ်ဆေးမထိုးနိုင်တဲ့အခြေအနေနဲ့ကြုံနေရတယ်ဆိုလူပေါင်း73နှစ်လောက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ရောဂါကူးစက်မှုအန္တရာယ်တွေဟာအာဖရိကတိုက်မှာလည်းမကအရှေ့ဥရောပတောင်အမေရိကနဲ့အာရှနိုင်ငံတချို့မှာလည်းသတိထားဖို့လိုတဲ့အကြောင်းဒရေးချုပ်ကြီးကသတိပေးထားပါတယ်ခင်ဗျာ။
တန်တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ31 kHz 683ညဖိုင်းဒိုမီတာ32 kHz 938ညဖိုင်းဒိုမီတာ51 kHz 585တို့ဖြင့် စနေတနေ့ခွင်မှာ silent meter 390 kHz 1595တို့ကနေထုတ်လွှင့်နေပါတယ်ရှင်
။ကျမကတော့နိုင်လာပါရှင်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတင်ပြသွားမှာပါ။မြန်မာနိုင်ငံရေခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာဆက်ဖြစ်နေတဲ့စစ်ရာဇဝတ်မှုတွေနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းဒီကတောင်းဆိုလိုက်ပါတယ်။တကဘာလုံးကိုဗစ် -19 ကာယောဂါပိကျင်းဆိုင်ဖြစ်ရှင်နေရချိန်မှာမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်တဲကအရသာတွေအပေါ်ပြစ်မှတ်တာတိုက်ခိုက်မှုတွေတိုးလုံလာနေတယ်လို့မစ္စတာဟင်းဒီကဧပြီလ29ရက်နေ့မှာပဲပြောဆိုခဲ့တာပါ။မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးသူအဖြစ်သူ့ရဲ့တာဝန်ပြည်ဆောင်တော်မှာဖြစ်တဲ့ပါမောက္ခရန်ဟင်းဒီကရခိုင်တပ်မတော် AA အပါဝင်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အပြစ်ခံရစရေးတောင်းဆိုချက်ကိုလည်းအလေးမထားကြတဲ့အပြင်မြန်မာတပ်မတော်ရဲ့လက်ချက်ကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေကပြည်သူတွေအကြီးအကျယ်ထိခိုက်နေရတယ်လို့လည်းပြောဆိုခဲ့တာပါ။လူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကစောင့်ထိုင်ရမယ့်အခြေခံပြဋ္ဌာန်းချက်တွေနဲ့လူခွင့်ရေးတွေကိုတပ်မတော်ကစနစ်တကျချိုးဖောက်နေတဲ့အတွက်လည်းရခိုင်နဲ့ချင်းပြည်နယ်တွေကအရတားတွေအပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတိုးလာနေတယ်လို့လည်းအထူးကိုယ်စားလှယ်ရဟင်းဒီကပြောဆိုခဲ့တာပါ။တော်ဝင်ခံမှုတော်ဝင်ရမှုရှိတဲ့မြန်မာတပ်မတော်အနေနဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အတွက်ကြောင့်လဲမြန်မာအရဲသားတွေအနေနဲ့တပ်မတော်ရဲ့ရွေးချယ်တဲ့ကျူးလွန်တဲ့ရာဇဝမှုတွေကိုဆယ်စုနှစ်တွေနဲ့ချီရင်ဆိုင်ခံစားနေရတယ်လို့လဲပေါမောက်ခရင်ဟိလီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာကြိုတင်စီစဉ်ထားတဲ့လွတ်တော်အစည်းအဝေးတွေကိုသတ်မှတ်ချိန်နဲ့နှစ်လနောက်ကျပြီးတော့အမီလာအနောက်ပိုင်းမှာကျင်းပမှာပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကြီးလာခံကျင်းပမဲ့အစည်းအဝေးကိုရက်ရွှေ့ဆိုင်ထားတာလည်းဖြစ်ပါတယ်။National People's Congress NPC လို့ခေါ်တဲ့လွှတ်တော်အစည်းအဝေးကိုပီကျင်းမြို့မှာမေလ22ရက်နေ့ကျရင်ကျင်းပမယ်လို့တရုတ်အစိုးရပိုင်သတင်းစာဖြစ်တဲ့ဆင်းဟွာကဒီကနေ့ကြေညာခဲ့တာပါ။လွှတ်တော်အမတ်3000ကျော်တော့တရားဝင်မေလခံကို March 5ရက်နေ့မှာကျင်းပဖို့ကနအူစီစဉ်ထားတာဖြစ်ပေမဲ့ဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်နိုင်ငံတော်ဝန်လုံးကိုကူးစက်ပြန့်နှံ့ခဲ့တဲ့အတွက်ရက်ရွှေ့ခဲ့ရတာလည်းဖြစ်ပါတယ်။လွှတ်တော်ညီလာခံပြန်ဆောင်မယ့်ကိစ္စဟာကပေးတံကနေကျော်လာနိုင်ပြီဆိုပြီးတရုတ်ကောင်းဆောင်နဲ့ယုံကြည်ချက်တွေရှိလာကြတဲ့လက္ခဏာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 13,000 နီးပါးရှိခဲ့ပြီးတော့ 4,600 ကျော်သေဆုံးခဲ့တာပါ။စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုကူးခံထားတဲ့လူနာသစ်690ဒီကနေ့စစ်ဆေးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ပိုကူးလူနာ 15,642 ဦးရှိပါတယ်။လူနာအများစုကတော့အဆောင်နေပြီပါလို့တမားတွေကြားဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့ပဲ COVID-19 လူနာသစ်260တိုးလာတာကြောင့်ပိုကူးခံရသူ9,950ဦးရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိအခမက်ယာရီယာတိုကပြောပါတယ်။သေဆုံးသူ72ဦးတိုးလာတဲ့အတွက် COVID-19 ရောဂါနဲ့သေဆုံးသူစုစုပေါင်း984ဦးရှိတယ်လို့ပြန်ပြောင်းနေထိုင်ကောင်းသားသူက1,390ကျော်ရှိတယ်လို့လည်းပြောပါတယ်။မလေးရှားမှာလည်းဒီကနေ့ပေါ်ဒူနေမှာပဲလူနာသစ်94ဦးစစ်ဆေးတွေ့ရှိခဲ့တာကြောင့်ပေါ်ကူးလူနာစုစုပေါင်း9945ဦးနဲ့လက်ရှိချိန်ထိဒီရောဂါနဲ့သေဆုံးသူကတော့100ရှိပါတယ်။ဒါအပြင်ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ8000ကျော်ရှိကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့ဖိလစ်ပိုင်မှာပေါ်ကူးလူနာသစ်154ဦးနဲ့သေဆုံးသူက28ဦးတိုးလာတဲ့အတွက်COVID-19 ရောဂါနဲ့သေဆုံးသူက 8,422 ဦးရှိနေတာဖြစ်တယ်လို့ပြန်ပြီးတော့သက်သာသွားသူက 48 ဦးကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ဧပြီလ29ရက်နေ့နေ့လယ်တနာရီထိတက်ခွဲအတီးပြူလူနာ150ရှိနေပြီးတော့သေဆုံးသူက6ဦးနဲ့ပြန်လည်သက်သာတဲ့လူနာက16ဦးရှိကြောင်းမြန်မာအောက်စားနယ်ကျန်းမာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကကွယ်ထိန်းချုပ်ရေးအတွက်အသွာလာကန့်သတ်မှုတွေဖြေလျှော့ပေးဖို့ကမ္ဘာနိုင်ငံအတော်များများချိုးပန်းလာကြချိန်မှာပဲအာရှဘက်မှာတော့အစုရှယ်ယာဈေးကွက်တွေဒီကနေ့ပုံထုံးနေမှာဈေးတွေအတက်ပြနေပါတယ်။အာရှတိုင်းရဲ့အဓိကအစုရှယ်ယာဈေးတွေဖြစ်ကြတဲ့ဟောင်ကောင်၊ဆိုး၊ရှန်ဟိုင်းနဲ့ဆစ်ဒနီကအစုရှယ်ယာတွေတိတိကျကျဈေးတက်ခဲ့တယ်လို့ဂျပန်နီကေအညွန်ကင်ကတော့အစိုးရရုံးတရက်ကြောင့်ဈေးမဖွင့်ပါဘူး။အမေရိကန်ရင်းနှီးဈေးကွက်မှာအဓိကအစံထားကြတဲ့ West Texas ရင်းနှီးဈေးကွက်မှာလည်း9.6ရာခိုင်နှုန်းအတက်ပြပြီးတော့ရင်းနှီးတစ်စီးကို13.53ဒေါ်လာနဲ့အရောင်းဝယ်ဖြစ်ခဲ့ပါတယ်။အမေရိကန်ကအဓိကရင်းနှီးအစုရှယ်ယာဖြစ်တဲ့ United States Wild Fund ကကျူတင်သက်မှတ်စင်းနဲ့ဂျွန်လာမှာသူတို့ဝယ်ယူဖို့တဘောတူထားတဲ့ရှင်နာအယောင်းဝယ် contract စာချုပ်တွေကိုထုတ်ရောင်းတော့မယ်လို့ကြေညာပြီးတဲ့နောက်မှာတော့အမေရိကန်မှာရှင်နာဈေးတွေကျဆင်းခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ COVID-19 ကာယရောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။
ရန်ကုန်တိုင်းက YMS ခီးတဲ့တင်မတော်ရင်တွေမှာ COVID-19 ရောဂါကိုကာကွယ်ရေးညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့အခက်အခဲဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်။ ကိုဗစ်ကာလအတွင်းခီးသည်တင်ရင်တစီမှာလူဦးရေ24ဦးသာတင်ဆောင်ပြီးခီးသည်တိုင်းမက်စတာဖုန်းနဲ့လက်သံဆေးရည်သုံးဆွဲဖို့အတွက်ကိုဗစ်ဗဟိုကော်မတီက YBS ရင်လိုင်းတွေကိုညွှန်ကြားထားတာပါကိုဗစ်ရောဂါကပ်ပြီးကာလမှာခီးသည်တင်ရင်လိုင်းတွေမဖြစ်မနေပြီးဆွဲပေးနေရတဲ့အခြေအနေကိုရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကိုယ်ကဲမှုအာဏာပိုင်အဖွဲ့ဝင်ဒေါက်တာမောင်အောင်က VOA ကိုပြောပါတယ်
နာမည်သူတွေပို့ဆောင်ရေးဆိုတော့ဒါပဲနိုင်ငံရဲ့ဖြစ်စွာအရမ်းလေးရေးကြည့်တယ်ပေါ့နော်။ဘာကြောင့်လဲဆိုရင်ဒီချိန်မှာတကယ်လိုအပ်တဲ့နေရာကိုလိုအပ်တဲ့လူတွေကုန်တွေပို့ဖို့ဆိုတာဒီဟာရှိလို့ရှိရမှာ။ဒီဟာမရှိလို့အများအားတဲ့ကျွန်တော်တို့လည်းအဲ့လိုခံယူပါတယ်။ဒါမှမဟုတ်ကျွန်တော်တို့ပိုင်းကတော့ဒါအပေါ်ကတောင်းဆိုလာတယ်။နောက်တကယ်ရေးဖို့ကိစ္စဆိုရင်လည်းမဖြစ်ဖြစ်အောင်ကျွန်တော်တို့ကတော့တောင်းလာရေးတယ်ဆိုတာစီစဉ်ပေးနေတယ်ဆိုတာလေးကိုဒါသိစေချင်ပါတယ်ခင်ဗျာ။
ဘဟုကော်မတီရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့အတွက်ဆောင်ရွက်ထားပေမဲ့လက်ရှိအချိန်မှာရင်အစည်းရေးပြေးဆွဲရနေနေသလိုခီးတဲ့အနေငယ်များလာတာကြောင့်ကျုံတဲ့ရုံစင်းချိန်တွေမှာဒီညွှန်ကြားချက်တွေကိုလိုက်နာဖို့အခက်အခဲရှိနေတဲ့အကြောင်းကိုဒေါက်တာမောင်အောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဘက်ကလုပ်နေတဲ့ဟာတွေကတော့မှကျွန်တော်တို့ driver တွေတို့ကားတန့်ရှင်းတို့တာတို့ဒီ driver တွေရဲ့ပြုမှုဆောင်ရွက်ချက်တွေကိုတော့ကျွန်တော်တို့ကမတော်မှာဆိုညွှန်ကြားလို့ရတယ်။ဒါပေမဲ့ဘက်ကခီးတွေကိုတိုင်းနာဖို့ကြတော့မေတ္တာရက်ခံတဲ့သဘောပဲပေါ့နော်။တုတ်တုတ်တုတ်တယ်။ဒါပေမဲ့ပြောချင်တာကတော့နေခဲပိုင်းကြရင်တော့အဲ့ဒီဟာဖြစ်ပါတယ်။ဒါပေမဲ့မနေ့ပိုင်းလိုညနေပိုင်းကြနည်းနည်းတစ်ခက်တယ်ပေါ့ပြောရင်တော့လေ။
ပြည်တွင်းမှာကိုဗစ်ရောဂါမဖြစ်ခင်ကာလတုန်းကရန်ကုန်တိုင်းမှာခီးတွေ18သိန်းလောက်ဟာ YBS ရင်လိုင်းတွေကိုနေ့စဉ်အသုံးပြုနေကြတာပါ။ဒါပေမဲ့ကိုဗစ်ရောဂါကူးစက်ခံရမှုအများဆုံးဖြစ်တဲ့ရန်ကုန်တိုင်းမှာတနေ့ကိုခီးတဲ့3သိန်းနီးပါးလောက်သာအခုကာလမှာစီးနင်းလိုက်ပါသူရှိတော့တယ်လို့ WRTA ရဲ့စီးရင်တွေအရသိရပါတယ်။တကြံကာလတုန်းကခီးတဲ့နေတာကြောင့်ဘ ഹു ကော်မတီရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့လွယ်ကူပြီးရင်လိုင်းတစ်ခုကိုတနအီချာတစ်စီးနှုံနဲ့ပြည့်ဆွဲခဲ့ပေမဲ့20ရက်နောက်ပိုင်းကစပြီး15မိနစ်ချာတစ်စီးနှုံနဲ့ပြောင်းလဲပြည့်ဆွဲခဲ့ကြတာပါ။ဘ ഹു ကော်မတီရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့အတွက်ဘတ်ဂျက်သုံးဆွဲရတာရှိတာကြောင့်တချို့ရင်လိုင်းတွေမှာငွေကြေးစိုက်ထုတ်သုံးဆွဲဖို့အခက်အခဲရှိတယ်လို့သိရပါဗျ။ဒီအခက်အခဲတွေကိုကိုဗစ်ဘ ഹു ကော်မတီနဲ့သက်ဆိုင်ရာဌာနတွေကကူညီပေးစီခြင်းတယ်လို့ Power 11ရင်လိုင်းကတာဝန်ရှိသူကိုတိုင်လေးကပြောပါဗျ။
သူတို့မှဒီကနေ့ဒီကားတွေကိုဆွဲတယ်ဆိုတာကဒီဘုရားပြန်များတဲ့အခါကျတော့ဒီလုပ်ငန်းတွေကိုဒီကာလအတွင်းမှာလက်သနိုင်ဖို့ခက်ခဲတယ်လို့အဲတမန်ချက်တွေနဲ့ညီညွတ်အောင်ဆွဲဖို့ဆိုတာလည်းအင်မတန်ခက်ခဲတယ်။တမန်ချက်တွေနဲ့မညီညွတ်ဘူးဆိုရင်လည်းယောဂပြန်ပွားမှလည်းစိုးရိမ်ရတယ်လို့တစ်ဖက်မှာကုသယောဂကာကွယ်ရေးဥပဒေနဲ့ရည်ရွယ်မယ်ဆိုရင်လည်းဒါတွေကတော်တော်လေးစိုးရိမ်ပွဲရရှိတယ်ပေါ့နော်။အဲကြောင့်မို့လို့ဒီကာလမှာဒီဖီးတဲ့တင်ရလိုင်းတွေကိုထောက်ခံပေးစီခြင်းနဲ့
Power 11ကုမ္ပဏီကပြည့်စွဲတဲ့ရင်လိုင်းပါဝင်တချို့ YBS ကားတွေမှာညွှန်ကြားချက်တွေကိုလိုက်နာနေပေမဲ့ခီးတယ်တွေတိုးလာခရင်တမတ်ချက်အတိုင်းဆောင်ရွက်ပေးဖို့မလွယ်ကူတော့ဘူးလို့ကိုတရုတ်လေးကဆက်ပြောပါတယ်
။အကယ်၍ခီးတယ်တွေကတိုးလာမယ်ဆိုလို့ရှိလို့ရှိရင်ညွှန်ကြားချက်အတိုင်းတမတ်ချက်တောင်ဆွဲဖို့ကမလွယ်ဘူး။တမတ်ချက်နဲ့ညီအောင်ဆွဲဖို့ဆိုတာကဒီ73ဒီထောက်ခံပေးမှာပဲဖြစ်မှာ။ဒီကနေ့ကာလမှာကလည်းပဲဒီညွှန်ကြားချက်နဲ့အညီဆွဲတယ်ဆိုတာကရင်လိုင်းအနေစုလောက်ပဲဆွဲနိုင်တယ်။အလိုင်းကြီးတော်တော်များများပြရာမဆွဲနိုင
်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့နေ့လဲထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်လူနာပေါင်း150ရှိခဲ့ပြီးအဲ့ဒီတွေကသေဆုံးသူ6ဦးနဲ့ရောဂါပြောက်ကင်းသူ23ဦးအထိရှိထားပြီးဖြစ်ပါတယ်ကိုဗစ်ရောဂါနဲ့ပတ်သက်ပြီးဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုဧပြီလ30ကနေမေလ15ရက်နေ့အထိတိုးမြှင့်သတ်မှတ်ဖို့ပြည်ထောင်စုအစိုးရကညွှန်ကြားခဲ့ပေမဲ့အဲ့ဒီတွေမှာရုံးတွေပြန်ဖွင့်မဖွင့်ဆိုတဲ့သတ်မှတ်ချက်ကိုတော့ညွှန်ကြားထားတာမရှိပါဘူးအဲဒါကြောင့်ယောဂကုသသူဦးရေအများဆုံးရှိနေတဲ့ရန်ကုန်တိုင်းဒေသကြီးမှာလာမယ့်အပတ်ကစပြီးရုံးတွေပြန်ဖွင့်နိုင်မယ့်ရှိတာကြောင့်အများသောခီးတဲ့တဲ့ရင်အသုံးပြုသူတွေဟာဒီအချိန်လေးမှာကိုဗစ်ယောဂကုသမှုမရှိသေးဖို့အများစုကလိုလားနေကြတာပါ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကိုဗစ်ကယောဂကာလအတွင်းအလုံသမားတွေကိုလူမှုဖူလုံကြီးပေးမယ်လို့အစိုးရကထုတ်ပြန်ပြီးမယ်။ခန်းစားတင်းတဲ့လောက်ပမာဏမရရဲ့ပေါ်အလုံသမားတွေဘက်ကမကြေညာကြတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ချက်ပါဆယ်ယုံလုံယုံတွေမှာ COVID-19 ရောဂါကာကွယ်ဖို့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းပြင်ဆင်ထားခြင်းရှိမရှိစစ်ဆေးနေတဲ့အချိန်အလုံသမားတွေနင်းနာမှုမရှိအောင်လူမှုဖူလုံကြီး40ရာခိုင်နှုန်းပေးသွားမယ်လို့အလုံသမားလူဝင်မှုနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဧပြီလ28ရက်ကတရားဝင်ထုတ်ပြန်ထားပါတယ်။အလုံသမားဥပဒေအရအလုံရှင်ကလုပ်ငန်းတွေရပ်ဆိုင်ထားရင်အလုံရှင်ဘက်ကနင်းနာကြေးပေးဖို့တောင်းရှိပါတယ်။အခုကိစ္စမှာတော့အစိုးရကလူမှုဖူလုံကြီးအတွက်ရာနှုန်းပြည့်ပေးဖို့တောင်းရှိရလို့သွေးစင်းညီတော်တပ်မကများအဖွဲ့ချုပ်ဦးဆောင်ကော်မတီကဒေါ်ထွေးထွေးသိန်းကပြောပါတယ
်။ဒါတကယ်ဥပဒေပြောရမယ်ဆိုလို့ရှိရင်တော့ဒါကအစိုးရကဆရာရာကနှုံးတော်ဝင်ခံရမယ်ကိစ္စ။ကဲရောပါချောင်းဒီရက်ကိုအစိုးရကစိတ်ပါလို့ပြောတာ။အဲ့တော့အဲ့ဒါပြည်ရန်တော်ရအစိုးရမှာရှိတယ်။ဒါပေမဲ့ဒီဆရာကနှုံးမပေးတယ်ဆိုတာကတော့ဒါကတော့တကယ်ပြန်တွေးကြည့်မယ်ဆိုရင်တော့အလုံသမားတွေအတွက်ကတော့နင့်နာပါတော့။ဘာလို့လဲဆိုတော့ဒီခုလုံရေးပတ်ဆက်ဆိုတာကအလုံသမားတွေကပေးခဲ့ရတာ။ ေးထားပြီးသားငွေ။နောက်ပေးထားပြီးသားငွေမှာအစိုးရကပြန်လဲပေးဖို့ရင်သူကပြက်ွက်တယ်ပေါ့။စလာလုံးပတ်စံလည်းမဟုတ်ဘူး။ဒီ CS ရဲ့စာတွေကိုပြေးဖို့ရ
အစိုးရကတော့2012လူမှုဖူးလုံရေးဥပဒေ73ခါဝေးနှစ်တဘာဝဘေးနဲ့ကျမကြီးဆောင်ရှားမှုအကျိုးခံစားခွင့်အတိုင်းလစာရဲ့40ရာခိုင်နှုန်းကိုပေးသွားမယ်လို့ပြောပါတယ်။အလုံသမားတွေကတော့အစိုးရရဲ့နေပါရဲ့လူမှုဖူးလုံရေး40ရာခိုင်နှုန်းပေါ်မှာမေးခွန်းထုတ်လာကြပါတယ်။တိုင်ရီအလုံသမားသမဂ္ဂအဖွဲ့ဝင်မမိုးဝေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဒါကြောင့်လို့ဒီကနေ့ကအရင်ကမှနေနေတယ်သူဒီလိုလောကအဆင်မပြေဘူးတိကျနေတဲ့ဆွေးနွေးခြင်းကကျိုးရအမည်နဲ့အတစိတ်တစ်ပိုင်းကိုကုလုံးရေးရနေပြီးတော့မှသုံးပြီးတော့မှတချို့အလိုရာခိုင်နှုန်းတွေကိုအလုတ်ရှင်တွေကောင်းပေးပြီးတော့မှလုတ်ခိုင်းနေတယ်ပေါ့ဒါကတော့ဆန္ဒတစ်ခုပေါ့ဒုတိယတစ်ခုကတော့အလုတ်ရှင်တွေကမလုံနိုင်ဘူး40တိုင်းလက်ခံရမယ်ဆိုရင်တော့ဒီလိုကုလုံးရေးရမယ်ငွေကလက်ရှိနိုင်ငံမှာဘလောက်ရှိပြီးတော့ဒီလိုအခက်ခဲရမယ်40တွေပေးရတဲ့ကြာမျိုးရှိချင်းနဲ့ပြည်ပြင်းနေပါတော့
2012လူမှုဖူလုံရေးဥပဒေပုံမှန်တရားမှာအလုံသမားဝန်ကြီးဌာနဟာဗန္နရာမုံငွေဖူလုံမှုစီးပွားရေးတုတ်တက်မှုလူမှုရေးလိုအပ်ချက်ဒါရီဝေပေါ်မူတည်ပြီးအလုံသမားတွေရမယ့်အကျိုးခံစားခွင့်ကိုအစိုးရရဲ့အတည်ပြုချက်နဲ့ပြင်ဆင်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ဥပဒေအရအစိုးရဟာလုံပိုင်ခွင့်အပြည့်အဝရထားတာပါ။လူမှုဖူလုံကြီး40ရာခိုင်နှုန်းဆိုရင်အလုံသမားတစ်ယောက်ကိုတစ်ရက်ပြန်မြ1900ကျပ်ရရှိမှာဖြစ်ပါတယ်။အချက်အလက်တွေနဲ့ကိုက်ညီရဲ့အလုံသမားတွေအတွက်အလုံရှင်ကသက်ဆိုင်တဲ့မြို့နယ်လူမှုဖူလုံရေးရုံးမှာအေပီလာ28ရက်ကစပြီးရှောက်ထားရမှာပါ။ဥရောပသမဂ္ဂ EU ကလည်းပြည်တွင်းကအလုံသမားသမဂ္ဂတွေကတဆင်အထက်ချုပ်ဝန်ထမ်းတွေကိုထောက်ပံ့ကြေးပေးဖို့စီစဉ်နေပါတယ်။အလုံသမားသမဂ္ဂတွေကနှိစက်ရာအလုံသမားသမဂ္ဂအဖွဲ့ကြီးစီမှာဒီထောက်ပံ့ကိုရဖို့စည်ရင်းပေးနိုင်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပူထားတာဖြစ်ပါတယ်။
COVID-19 ရောဂါကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုတွေပေါ်ပြန်လည်ကုစားနိုင်ဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအတွက် COVID-19 ရန်ပုံငွေကထုတ်ချေးတဲ့ချင်းွေအစီအစဉ်နဲ့ပတ်သက်လို့လုပ်ငန်းရှင်တွေရဲ့အမြင်ဘယ်လိုရှိသလဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ COVID-19 အကျတ်အတဲကြောင့်ထိခိုက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေကိုအတုံးနှုံးတတ်တတ်တာနဲ့ချင်းွေထုတ်ပေးတဲ့အစီအစဉ်ကိုမြန်မာအစိုးရကစတင်ဆောင်ရွက်နေပါတယ်။ဒီအစီအစဉ်ဟာလုပ်ငန်းတွေလည်ပတ်နိုင်အောင်လို့ဆိုပေမဲ့လည်းရရှိတဲ့ချင်းဝင်ပမာဏကနည်းလို့နဲ့အတွက်လုပ်ငန်းရှင်တွေအတွက်အဆင်မပြေဖြစ်ကြပါရတယ်။တချို့ကုမ္ပဏီတွေကတန်းခံထားတဲ့ချင်းဝင်ပမာဏနဲ့ရရှိလာတဲ့ချင်းဝင်ကကွာဟနေတာကြောင့်သူတို့ရဲ့လုပ်ငန်းတွေလည်ပတ်နိုင်တဲ့အဆင့်ထိဖြစ်မလာဘူးလို့အမည်မဖော်ခြင်းတဲ့လုပ်ငန်းရှင်တူက VOE ကိုပြောပါရတယ်
။ International နဲ့လုပ်ငန်းကြီးတွေနော်ကျွန်တော်တို့တစ်နှစ်ကို1800လောက်စောင့်နေတဲ့လုပ်ငန်းတွေကို3500လောက်တာကို1600ချပေးပါရတယ်ချင်းဝင်နော်360ချပေးတဲ့စာထွက်လာပါလေဗျာ။ဘုံလေတခါကြတော့လေနိုင်ငံတိုက်ခါကြပါလေဗျာ။မလုပ်ကြပါနဲ့။နော်ကျွန်တော်ပြောတာဟိုဘလို့ခေါင်းလဲမချီးသေးနိုင်လဲမချီးသေးပါနဲ့။ချီးသေးမယ်လဲချီးပေးပေါ့ဗျာ။အစစ်ကြီးအောင်နော်။အားလုံးလူတို့လူတိုင်းရစေခြင်းနဲ့စေတနာနဲ့လှုပ်ပေးလိုက်တဲ့အခါကြတော့စင်ပါဇာနှမ်းပတ်တယ်လို့ဖြစ်နေတဲ့အခါကြတော့ကြီးစရာကြီးဖြစ်နေတာပေါ့နော်
။ဒီချင်းဝင်ကိုတလုံးတစ်ခဲနဲ့တကယ်လုပ်ငန်းကောင်းတွေကိုပေးပြီးလုပ်ငန်းတိုးတက်စေဖို့လုပ်တင်တယ်လို့သူကအကြံပြုပါရယ်။အခုချင်းဝင်ရယူခွင့်ပြုလိုက်တဲ့စီရင်တွေထဲမှာရန်ကုန်မှာရှိတဲ့လုပ်ငန်းတွေများပြီးနှိစက်ရာကိုပေးနေတဲ့သဘောမျိုးဖြစ်နေတယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကတုံ့သက်ပါတယ်။သူ့အနေနဲ့ကတော့ပို့ပြီးတော့စီးပွားရေးထိခိုက်မှုရှိနေတဲ့လုပ်ငန်းတွေကိုအဓိကထားပြီးပို့ဦးစားပေးချေတင်တယ်လို့အမြင်ရှိပါတယ်
။ထိခိုက်မှုရှိတဲ့လုပ်ငန်းကအားလုံးရှိနေမှာပဲ။လုပ်ငန်းစီးပွားရေးအသက်ဆက်နိုင်မှုတွေနော်မရှိဖြစ်နေတဲ့လုပ်ငန်းတွေတော့နောက်ပြီးတော့ပြုလဲသွားနိုင်တဲ့ဒီလိုညာနေပြီပေါ့နော်ဆက်ပြီးတခြားခဏဦးပေါ့နော်ကျွန်တော်တို့ဟိုတမှုချင်းနေမကဘူးဒီတခြားကဏ္ဍဦးတော့ချိနိုင်တဲ့လုပ်ငန်းမျိုးတွေဒီဥပဒေရွေးချယ်တဲ့လူတွေလို့ကျွန်တော်တို့ယူဆပါတယ်ဟု
တ်ကဲ
့ဒါနဲ့အဲ့လိုဖြစ်ပုံတော့မရပါဘူ
း Apex International Company Limited ကတော့သူလျှောက်ထားတဲ့ချင်းဝင်နဲ့အစိုးရကထုတ်ချေးတဲ့ချင်းဝင်ကကွာဟလွန်းနေပြီးလုပ်ငန်းလည်ပတ်နိုင်ဖို့မဖြစ်နိုင်တာကြောင့်ဒီချင်းဝင်ကိုမယူတော့ဘူးဆိုပြီးထုတ်ပြန်ထားပါတယ်COVID-19 ရန်ပုံငွေအစီအစဉ်ကိုရယူဖို့အတွက်ရှောက်ထားရမှာလဲအခက်အခဲတွေရှိနေတဲ့အကြောင်းကိုလုပ်ငန်းရှင်တူကအခုလိုပြောပြပါဗျာ
။ online ရတယ်ဆိုကျွန်တော်တို့နိုင်ငံတော်တိုးတက်အောင်နော်ဌာနဆိုင်ရာတွေလုပ်ဖို့ကျွန်တော်အတိုက်တွန်းနေတယ်။အခုတတိကျွန်တော်တို့ကရှောက်လောက်ကိုယ်တိုင်းကျင်းနေရတယ်။ရှောက်လောက်ကိုယ်တိုင်းတမတ်ချိုးပြီးထုတ်နေရတယ်
။ COVID-19 ကပ်ရောဂါအကျတ်တဲကြောင့်မလို့ထိခိုက်လာတဲ့နိုင်ငံစီးပွားရေးကိုပြန်အဖက်ဆယ်ဖို့အစီအစဉ်တရက်ကိုအစိုးရကထုတ်ပြန်ခဲ့ပါဗျာ။အဲ့ဒီထဲမှာတော့အစိုးရဌာနအသီးသီးမှာသုံးစွဲဖို့ရထားတဲ့အသုံးစရိတ်တွေထဲက10ရာခိုင်နှုန်းစီကို COVID-19 ရန်ပုံငွေထဲပြောင်းထည့်ဖို့ဆိုတာပါဝင်ပါတယ်။ဗန်တိုးနှောင်းသတ်မှတ်ချက်တွေအပါအဝင်ငွေကြေးဆိုင်ရာမူဝါဒအပြောင်းလဲအတိုးနှောင်းသတ်သက်သာသာနဲ့လုပ်ငန်းငယ်တွေကိုချင်းဝေပေးဖို့ con tốt thì cho bỏ ra, tất đan đồ ra về lâu vô, phải biểu ý phải nhà chi nguyên ấy, thắc bản về bì vô, công tuệ yến này chuyên nhiều năm hồ bài nhà căn bản chặt về vô cho vô, mi ta dù lùm ở cùng nhị về thắc bản vô, bản về vô online sinh nhật đông là vô, sao tất nhiên tất nhiên sao xây dựng về chi xoay thà vào đấy, chứ mà anh ta nào thua mà, xem công nhiều anh ấy tiền bị bỏ ra chết bả đấy.
American Tanya Radio Net Yomia Nanya Sisinego, American Pidangsu, Washington DC, Nurogani, Tolin Benevale, American Pidangsuma, COVID 19 Yoga, Kusep Yampamu, Yebo Cheni Jow, VOA Radio Net Yotan Sisinego, Yai Pongsan Pyong Tolin Benevale, Radio Sisinego, Manet Chanaigani, Kunanai Etine, Nya Kunaigani, Senai T. Chenimabe, Tolin Benevale, Yomia Nanya Sisinego, Nizin, Nya Kunanaigani, Kunanai Gueti, Poman set the tolling benevale. VOA tolling the Dego, Radio Net, Joru Slano again, VOA Facebook Samina Male, Nasin Kishu Nanya Barakna.
Miladianiga Salu, Tangam Yamalo the Mari, Nanyan Limpiana met a chinipo, Ginsin Sanga Tamu the Ring with Jesepiba me, Jama E. Mara, Tangananga. မြန်မာရှေ့ပြောင်းလို့တမားတွေကိုမြန်မာဘက်ကမေလတရနေ့ကနေစတင်လက်ခံပေးမှာဖြစ်ပြီးတရက်ကိုအလုပ်တမား2500ထက်မကျော်ပဲလက်ခံသွားမှာဖြစ်ပါတယ်နေရက်ပြန်ဖို့အစဉ်သိဆောင်နေကြတဲ့ထိုင်းနိုင်ငံတွင်းကမြန်မာရှေ့ပြောင်းလို့တမားအရေးအတွက်ကသက်တောင်း6000ကျော်ရှိနေတာပါသူတို့ကိုကရင်ပြည်နယ်မြောက်ပြည်မြို့ကစောင့်ကြည့်ရေးစင်တာဆယ်ခုမှထားပြီးလက်ခံဖို့ပြင်ဆင်ထားပြီးကြောင်းကရင်ပြည်နယ်မြောက်ပ
ตรงนี้นะตั้งสวัสดีเตียนเนี่ยชาติจริงๆแล้วขนาดใหญ่จริงๆเพราะที่เราหัวว่ามาโอ้มันเนี่ยเนี่ยสิ่งที่ผมต้องชอบตรงนี้เนาะแอปพลิเคชันตรงนี้สิ่งที่ขาดสิ่งนี้เนาะแต่เราเลยที่บอกโอ้เซฟเนี่ยเออเราเนี่ยทำแล้วจริงๆผมสามารถเออโอ้ที่ได้ที่ได้เราไม่เนี่ยก็เราตัวที่เราตัวเราช่วยเพื่อนที่เราทำงานใส่ใจไม่ยินดีเนี่ยเราที่ตั้งมาแล้วเนี่ยแต่เราไม่ก็รู้
ที่มาก่อนที่เขาอาบุญมาเลยแต่ที่รู้จริงๆรู้อะไรจุดอะไรไม่ใช่เนาะมันมีเนื้อที่มีเนื้อเดิมมาแล้วแต่ตอนนี้มันต้องยาทารุยามาซีนมาทำอะไรเนาะปีเกี่ยนมาแล้วงาโร่ตอนนั้นสิเดยามาเสียจังเลยตัวมารีฮันนี่เอ็ดยังไงจ้าวเลยที่ด้วยยามาเนี่ยไงใจวันนี้ฐานะก็ยามาเนี่ยมาสังเกตสังตาลีเป็นเส้นโบเชียร์ยามาโมนี่เอ็ดยามมารีโกเอวิลาตรงใจยันนี่นับไปมาเปลี่ยนลาบุตรเปลี่ยนสุทาราบะคู่ขามาโร่แต่เนี่ยก็รู้ยังนั่งไง
တောက်တောင်းထားပြီးတော့သက်ဆိုင်ရာဟိုနိုင်ငံရေးဝင်ဌာနနေပြီးတော့ဒီဌာနငါနိုင်ငံရေးဝင်ဌာနကိုတော့ဒီတရက်ကိုပေါ့ကျွန်တော်ကဒီ2500မကျော်သေးနဲ့လက်ခံဖို့စီမံထားတယ်ဒီလိုစီမံရတဲ့အကြောင်းရင်းနဲ့ကျွန်တော်တို့ဒီကွန်လင်းပေါ်ပြတ်နဲ့ဆက်ကြဖြစ်အောင်အဆောင်ငါမကျော်သေးနဲ့လက်ခံရဆိုတော့တရားဝင်စီမံထားပြီးသားဖြစ်တော့ခဲ့
ထိုင်းနိုင်ငံမှာမြန်မာလူထုမှာသုံးသပ်တဲ့မနေ့ရှိနေပြီးကိုဗစ် -19 အရေးပေါ်ကာလမှာစစ်ရုံတွေကလူလျှော့လို့အလုပ်ပြုတ်ကြရတာတွေစစ်ရုံတွေမှာပြုတ်ပြီးကလာမဲ့ကုန်ကျန်းပြက်လက်လို့စစ်ရုံတရုံလုံးပိတ်ပစ်လိုက်ရတာတွေလည်းရှိနေပါတယ်တချို့ကတော့စီးပွားရေးကျဆင်းလာတာကြောင့်လုံသားငှားရမ်းမှုတွေမလုပ်နိုင်တော့ဘဲဒေဝါလီခံလိုက်ရတဲ့စစ်ရုံတွေလည်းရှိပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေဟာနေရက်ကိုပြန်ဖို့စီစဉ်ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကူးစက်ခံရတဲ့မြန်မာလူသမားအရေအတွက်ကတော့အခုဆိုရင်52ဦးထိရှိလာပါပြီ။ပြီးခဲ့တဲ့စနေနေ့တုန်းကတော့ထိုင်းတောင်ပိုင်းဆော့ကလာခရိုင်ရဲ့လဝကထိန်းသိမ်းစခန်းမှာတရားမဝင်နိုင်ငံသားက52ဦးဟာ COVID ကူးစက်ခံထားရပြီးအဲ့ဒီထဲကမြန်မာနိုင်ငံသား34ဦးပါဝင်တာပါ။ဒီထဲကမိဘကန်ဒီကိုဝင်ဆောင်အမျိုးသမီးအပါအဝင်9ဦးကတော့စိုးရိမ်ရတဲ့အခြေအနေရှိတာကြောင့်သေးအောင်ကိုပို့ပြီးကုသမှုခံရပါတယ်ဒီလိုယောဂကုသခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘာတွေကူညီဆောင်ရွက်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါရခိုင်နောက်ပိုင်းကမင်းသားမျိုးတွေမှာ WHO ကပြစ်ခတ်ခံရပြီးဝန်ထမ်းတဦးတည်ဆုံးသွားတာနဲ့ပတ်သက်ပြီးအစိုးရကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့တဲ့ပေါ်ဝန်ထမ်းမှုတွေရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းကမင်းသားမျိုးတွေမှာ WHO ကပြစ်ခတ်ခံရပြီးဝန်ထမ်းတဦးတည်ဆုံးသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မတီတစ်ခုကိုဖွဲ့စည်းလိုက်တယ်လို့သမ္မတယူကဒီကနေ့ထုတ်ပြန်ထားပါတယ် အခုဖွင့်လိုက်တဲ့ကော်မတီထဲမှာပြည်သူ့လွှတ်တော်ရဲ့နိုင်ငံသားများမူလအခွင့်ရေးဆိုင်ရာကော်မတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောကတော့ဥက္ကဋ္ဌတာဝန်ယူထားသလိုနိုင်ငံတော်သမ္မတရုံးမှာတွေးဖက်တာဝန်ယူထားတဲ့ဘုံမွန်ကြီးထင်လင်းကတော့အတွင်းရေးမှူးဖြစ်တာဝန်ယူထားပြီးကမ္ဘာကုလသမဂ္ဂအကြီးအကဲအကြံပေးပုဂ္ဂိုလ်အငင်းစားဒေါက်တာစုစုတာထွန်းနဲ့လူပြည်ပြန်ညွှန်ကြားမှုဒေါက်တာအောင်သူရင်တို့ကတော့ဒီကော်မတီထဲမှာအဖွဲ့ဝင်ဖြစ်တာဝန်ယူထားကြတာလည်းဖြစ်ပါတယ်။မိန်းကလေးတွေမှာ WHO ရင်ပြစ်ခတ်ခံရတာဟာအဖွဲ့ကပြစ်တာဖြစ်တယ်လို့တမတော်ကပြောဆိုထားသလိုအစိုးရကလည်းထုတ်ပြန်ထားတာဖြစ်ပြီးမှအခုချိန်မှာစုံစမ်းစစ်ဆေးရေးကော်မတီဖွဲ့ရတာဟာ WHO ရဲ့တောင်းဆိုချက်ကြောင့်ဖြစ်တယ်လို့နိုင်ငံရေးလှလသုံးသပ်သူဦးစည်သူအောင်မြင့်ကဘူရော်ရေကိုပြောပါတယ
်။ WHO ကသူတို့ဒီချာတောင်းဆိုထားတယ်။ဒီအနေနဲ့တက်တက်ပြီးတော့မှ WHO စစ်ဆေးဒီလုပ်ပြီးပါဆိုပြီးတော့မှသူတို့တောင်းဆိုတော့အခုလက်သမဂ္ဂလောက်ဆောင်အဖွဲ့ကြီးတစ်ခုကအဲ့လိုတောင်းဆိုတဲ့ခါကျတော့ဒီမှာအစိုးရအနေနဲ့တော့တာဝန်ကိုလုပ်ပေးရတာပေါ့နော်အဲ့ဒီတော့ပ
ါနိုင်ငံတော်သမ္မတရုံးကဖွင့်လိုက်တဲ့စုံစမ်းစစ်ဆေးရေးကော်မတီနဲ့ပတ်သက်ပြီးပြည်သူလူထုတွေကြားမှာဖြစ်ပြင်မှန်ကိုဖော်ထုတ်နိုင်ပါမလားဆိုတဲ့စိုးရိမ်စိတ်တွေလည်းရှိနေကြပါမယ်ဒီစုံစမ်းမှုကနေရလကောင်းတွေထွက်လာနိုင်တယ်လို့ဦးစည်သူအောင်မြင့်ကတုံ့တာပါတယ
်ဒီမှာတဲ့စုံစမ်းစစ်ဆေးမှုကိုစဖြစ်မဖြစ်ဆိုတာကတော့ကျေးရရသူ့ဘောင်ထဲမှာသူလက်လက်မိတဲ့ဟာပေါ့နော်ဒီဟာတွေကိုပဲသူချက်ရမှာအဓိကတော့ဒါတွတ်တော်ရဲ့ကော်မတီတစ်ခုရဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီအစားကိုဟိုတာဝန်ပေးပြီးတော့မှသူဖွဲ့စည်းလိုက်တာပဲတကယ်လို့ဒီအဲဆိုရင်တော့တော့သူရလွတ်တဲ့ဝင်တွေမှာလည်းထည့်ပြီးထားပြီးသားပဲလေသူကအကုန်လုံးအဲ့ဒီမှာစက်တွေရောရဲတွေရောအဲ့ဒီမှာဖြစ်ပြခဲ့တဲ့အဲ့ဒီဒီကကံတွေရောဒီမဲ့စုံစမ်းကြီးတင်မယ်ဆိုတော့အဲဒါကဟိုဘာလဲတဲမလိုက်တဲ့ဟာဖွက်လာဖို့တော့ကြားပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုငိုရောရဆိုရင်ဟိုကအစီအစဉ်ဆိုင်ရာတစ်ခုရှိခဲ့တယ်လေဒီနောက်ဆုံးမှာအဲဒါနဲ့ပတ်သက်လို့လည်းအဲ့လိုပဲအားလုံးဝေဖန်ခဲ့ကြတာပဲဒါပေမဲ့တကယ်တကယ်အစီအစဉ်ဆိုင်ရာဖွက်လာတဲ့ခါကျတော့တတော်ကိုကိုတမကြီးကြီးနဲ့ဖွက်လာတဲ့အစီအစဉ်ဆိုင်ရာဆိုတော့အားလုံးညီကြရပါလေအကြီးဘောပဲဖြစ်မှာပဲ
အခုဖွင့်လိုက်တဲ့စုံစမ်းစစ်ဆေးရေးကော်မတီဟာအစိုးရကဖွင့်ပေးလိုက်တဲ့ကော်မတီဖြစ်တာကြောင့်ဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံနဲ့ရလထွက်လာမှာမဟုတ်ဘူးလို့ရခိုင်ဥဆောင်ပါတီကပြောခွင့်ရဦးကျော်စောဦးကပြောပါတယ
်သူဒီဟာကအစိုးရကဖွင့်ထားတာအစိုးရကဖွင့်ထားတော့အစိုးရကမကြတဲ့ခင်ရဲ့တကပဲပြောထားလဲဆိုတော့တက်မတော်ဘက်ကတက်မတော်ကိုချီးကျူးပါတယ်လို့တက်မတော်နဲ့အတူတူရက်ထားတာပြောထားတယ်အဲ့တော့အဲ့ဒီတိုက်ပွဲနေမြန်မာချုပ်ထွက်နေတဲ့ဥစ္စာကတက်မတော်ရှိမယ်ပြီးရင်သူနဲ့ပတ်ပြန်တိုက်ခိုက်နေတဲ့ AA ရှိမယ်ဆိုတော့အဲ့ဒီမှာတက်မတော်ကိုကာကွယ်ပြီးတော့ကျန်တပွဲ့ဖွဲ့ကိုများသူတို့မို့တခြားလူပုဂ္ဂိုလ်တယောက်ယောက်အဖွဲ့တစ်ခုကိုများအဖြစ်ပေါ်ပြမလားဆိုတော့ဘက်လိုက်နိုင်နေဆိုတဲ့ဥစ္စာကတည်တာနေပြီးသားကျွန်တော်တို့ကတော့တိတ်တော့ဒီဟာမှန်ကန်တဲ့ရလဲထွက်လာမလို့မထင်ဘူး
။ဓာခွေးဆန်းနမူနာတွေတည်ဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကဟာပြီးခဲ့တဲ့ April 20ရက်နေ့ကရခိုင်ပြည်နယ်မင်းသားမျိုးနွယ်ရာမောင်တရားနီမှာတနက်နေ့ပြစ်ခတ်ခံရတာကြောင့် WHO ဝန်ထမ်းတို့တည်ဆောင်ပြီးတဦးတန်ရရှိခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ပါတယ်။
ဧပြီလအတွင်းရှင်းမဖို့မှန်းနာတဲ့ပြည်တော်စုငင်းချမ်းရေးညီလာခံကို23ရာစုပင်လုံညီလာခံစရုပ်သအကျင့်ရှင်းမဖို့ထပ်မံရွှေ့ဆိုင်းလိုက်တဲ့အကြောင်းတင်ဆက်ပေးသွားမှာပါ2020ခုနှစ်ပရမလီလာပဖြစ်တဲ့ဧပြီလအတွင်းမှာပြည်တော်စုငင်းချမ်းရေးညီလာခံကို23ရာစုပင်လုံစရုပ်သအကျင့်အစည်းအဝေးရှင်းမဖို့အစိုးရနဲ့အပြည့်ရတိုင်းဒါလက်နက်ကန်ခေါင်းဆောင်တွေသဘောတူညီထားကြပြီးမဲ့လဲ COVID-19 ကူးစက်ရောဂါဖြစ်ပွားနေစေအခြေအနေကြောင့်ရှင်းမဖို့ရွှေ့ဆိုင်းခဲ့တယ်လို့ပို့မြူရာလူမျိုးရေးဖွဲ့ချုပ်နိုင်ရကဘူမူကြီးခွန်ဥက္ကာကပြောပါတယ်
2020ရဲ့ပထမလီလာပမှာပြင်မှာအဆုံးဖြတ်တာပေါ့မမျော်လို့ပဲနဲ့ကပကရောဂါဝင်လာတော့အခုမှားတာပေါ့ဗျာဒီရလေးလာပါပေါ့အတွင်းမှာပြောင်းပြေးသားမယ်ဆိုပြီးတော့အမြန်ဆုံးဖြစ်နိုင်အောင်ပေါ့ဒီရလေးလာပါကမေ၊ဇွန်၊ဇူလိုင်၊ဩဂတ်ပေါ့ဗျာဩဂတ်မှာတန်ရင်မှာဖြစ်နိုင်အောင်ပြေးသားမယ်ဆိုတဲ့အဖြစ်အပျက်လည်းရှိပါ
မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကတော့23ရာစုပင်လုံညီလာခံစရုပ်သားချင်းကျင်းပဖို့ရက်သေးသေးကြကြမတတ်မှတ်နိုင်သေးပေမဲ့ကျင်းပနိုင်အောင်ပြင်ဆင်နေတယ်လို့ဆိုပါတယ
်။ဒီလိုတွေမှာတော့ဒီညီလာခံလုပ်ဖို့အတွက်ဆိုတဲ့လက်မှုတွေကိုတင်ကြရမှာလို့လည်းဒီမှာလည်းတော့မေလလူရဲ့လူမှာသူတို့လည်းအွန်လိုင်းမှာသူတို့ရှိနေတဲ့ပြည်ရင်အစိုးရကလည်းရှိနေတယ်အဲ့ဒါဒီနောက်ဆက်ပြီးတော့ဒီအချက်လိုက်တွေတောင်းပန်ပေါ်မှာရှိတယ်။ဒီနောက်လုပ်ဖို့တော့2020တွင်ရရှိရတဲ့ဆက်ရုပ်ကိုဆက်တော့လုပ်နေတယ်။ဒါပေမဲ့ကျွန်တော်တို့ရှိတာတော့ကိုဗစ်ကာလဖြစ်နေတဲ့အတွက်စစ်တီပါလို့တော့ဒီ GDP ရှိတဲ့ GNC ရဲ့လုပ်ပါတယ်။ဒါတော့ပြည်စင်တတ်မှာဖြစ်တယ်လို့လေ။အခုချိန်ကတော့ပြည်စင်နေတဲ့ဖြစ်နေတယ်လို့ပြောလို့
ဒီဧပြီလ22ရက်နေ့မှာလည်းအပြည့်အပိုင်းသားလက်နက်ကင်ဖွဲ့ဆယ်ဖွဲ့ရဲ့ကိုယ်စားလှယ်တွေကလည်းအွန်လိုင်းကနေတဆင့်အစည်းအဝေးကျင်းပခဲ့ရမှာလာမယ့်2020ခုနှစ်ဒုတိယလေးလပတ်ပင်လုံစည်းဝေးမှာတင်ပြနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူပုံသဘောတူညီချက်တွေကိုဆွေးနွေးခဲ့တယ်လို့ဘူမူကြီးခေါ်ကာကပြောပါရယ်လာမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကော23ရာစုပင်လုံညီလာခံမှာလက်ရှိမြန်မာစစ်သားနဲ့စစ်ရေးအသင်းမှနေစေအေရခိုင်လက်နက်ကင်ဖွဲ့ TNLA တအံပလောင်တပ်ဖွဲ့နဲ့ကိုကတ်တပ်ဖွဲ့တို့ပါဝင်ဖို့ဟာမသိရသေးပါဘူး အထူးသဖြင့်မြန်မာအစိုးရကနေမတရားသိမ်းတဲ့အကြမ်းဖက်ဖွဲ့လို့သတ်မှတ်ထားတဲ့ AA ပါဝင်ဖို့ဟာပုံပြီးတော့ခက်ခဲနေပါတယ်ဘုံမူကြီးခေါဥက္ကာကတော့လက်ရှိကာလမှာစစ်ရေးကိုရပ်ဆိုင်းပြီးနိုင်ငံရေးတွေးဆမှုအပိုင်းကိုအားဆိုင်တင်တယ်လို့အကြံပြုထားပါတယ်
ချင်းနေရရကိုတုံးတမဲ့ကရနာဒီချင်းကစီရေးကိုခဏခြူလာပြီးတော့နိုင်ငံရေးကိုပူအားဆိုင်ရမယ့်ချိန်တော့ကျွန်တော်တို့တော့ယူဆလာတယ်တော်တော်လည်းပဲယူဖို့ဒီတိုင်းခေါင်းဆောင်တိုင်းကဒီကိုယ်ပိုင်ယူဆမဲ့သူရှိတယ်ဆိုတော့ကျွန်တော်တို့လည်းဒီပိုင်းတုံးတခြင်းမလုပ်ချင်တော့ဟိုပေါ်ဝင်ကြည့်တပ်ပတ်မှုကိုတော့ဒီခေါင်းဆောင်တွေထပ်ပြီးစဉ်းစားပြင်နေလို့တော့အကြံပြုချင်တာပါဗျာ
ပြီးခဲ့တဲ့28ခုနှစ်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယကြိမ်စီဝေးပြည်ထောင်နောက်မှာငင်းချမ်းရေးညီလာခံဟာတစ်နှစ်ကျော်ကြာရပ်နှားခဲ့ရပါတယ် NCA သဘောတူညီချက်အရပြည်ထောင်စုငင်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့ပြည်ထောင်စုကခွဲမဆွဲရေးဆိုတာနဲ့သမ္မတတော်တခုတည်းဖြစ်ရေးမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့တာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယကြိမ်စီဝေးကူတာနောက်ဆုံးကျင်းပနိုင်ခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတ
ယ် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်ပြီးမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်နောက်ကျောင်းမရှင်းတဲ့တရုတ်စီးပွားရေးကုမ္ပဏီတွေကရင်ပြည်နယ်မှာမြို့သစ်တွေတည်ပြီးစီးပွားရေးလုပ်ငန်းတွေလှုပ်ဖို့ကြိုးစားလာတဲ့အတွက်ကြောင့်မြန်မာနိုင်ငံအတွက်ထိခိုက်နစ်နာမှုတွေအများကြီးဖြစ်နိုင်ပြီးမြန်မာညီညာရေးကိုတောင်မှအန္တရာယ်ပြုလာနိုင်တယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတန်တမန်ဟောင်းတူဖြစ်တဲ့ Prisla Club ကလေ့လာသုံးသပ်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Prisla Club ကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။Amid COVID-19 pandemic, Maki Chinese funds built huge enclaves in Korean State. COVID-19 kayoga chinese, nao chao misinat yo gomping yue, kini pinyan maa tizan ne ne tutao me jara. Taha ninyan yi gomping yao nire sura, atoko trilan ziya gomwe achi ne pshep aare pshila. Diniya maa chenro sija arjuwa, shweko go myodhi sura ro siwa re. Chanle myore chanro chenro mati babu, nane sabja wakna yike chao.
These two new cities are very disturbing. One in particular, is headed by a former major triad leader. The triads are a very large Chinese criminal organization that operates worldwide.
သူတို့ဒီမျိုးတကြီးနှစ်မျိုးတိစောက်လိုက်တာဟာစိတ်ကိုစိတ်ပြတ်ဖို့ကောင်းပါလေ။ကဘာတဝမ်းမှာတောင်းကျမ်းနေတဲ့သုံးဖွဲ့ဆိုင်တရုတ်ရာဇဝတ်ခိုင်ဝင်တယောက်ကဥဆောင်ပြီးတော့ဒီမျိုးတွေကိုတိစောက်နေတာလေ။သူတို့တွေကမူရစေဝါရောင်းဝယ်တဲ့လူကုန်ကူးတဲ့လူတက်တဲ့စတဲ့ဒုစရိုက်မျိုးစုံကိုလှုပ်ပါတယ်။ဒီလိုမျိုးတွေတီထောင်ဖို့အတွက်ကရင်နယ်ကြားဆောင်တက်နဲ့နောက်ထပ်သဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့ပြည်ုပ်ကုမ္ပဏီပိုင်ရှင်အားဆိုရင်မကောင်အောင်မှလူတက်ခဲ့လို့ပြည်ုပ်ပြည်မှာ1013နှစ်ကြာခဲ့တဲ့လူတက်တရားခံတယောက်ဖြစ်ပါတယ်သူရေးတဲ့သူ့ရဲ့ဘဝမှတ်တမ်းစာအုပ်မှာဆိုရင်သူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပုံပွင့်နေနေပဲရေးထားတာပ
ါစစ်တော်အရှာကမ္ဘောဒီးယားနိုင်ငံမှာလည်းပဲဒါဆီယန်နူဗီလ်ဆိုပြီးတော့မြို့သစ်တမျိုးကိုတရုတ်ကတည်ခဲ့တဲ့ strike လို့သိပါတယ်အပေါ်ရန်အချင်းတော့တရုတ်ကိုစီရင်ကချစ်နေဆိုတာပဲသိရပါတယ်ဆိုဒီညမှာတော့ဘယ်လိုပြဿနာရှိခဲ့ကြလဲရှိခဲ့တဲ့ဆွေလည်းပဲဘယ်လိုဆိုရနည်းနည်းပြောပြပါခင်ဗျာဆက်ဆက်ပြီးတော့ပြအောင
် Certainly in Cambodia all of these companies these Chinese companies are coming from Sihanoukville in Cambodia where they have been forced out by a crackdown that was instituted by
Cambodia နိုင်ငံမှာဟာနုမျိုးတွေထောင်လုံးကသူကောင်းဆောင်ပြီးတော့ရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့မှုပါတယ်နောက်ဆုံးဝန်ကြီးချုပ်ဆွန်ဆန်ကပြုတ်ရက်သက်ပွဲကိုတောင်းတာဖြစ်နေခဲ့ရတဲ့အဖြစ်ပါပဲပြုတ်ရာဇဝတ်ခိုင်းနေတဲ့လက်ချက်နဲ့ကမ္ဘောဒီးယားရဲ့ဂျမ်းမာရီဝါမှာတုံယုံသိဆုံးနေတဲ့ပုံတွေကိုအင်တာနက်မှာတွေ့နိုင်ပါတယ်ဒါတွေဟာတရုတ်ခိုင်းနေရဲ့ရက်သက်ပုံတွေကိုအင်တာနက်ကနေအခမဲ့ကြော်ညာပေးနေတယ်လို့ပေါ့ရှင်ဒါကြောင့်ဒီနမူနာတွေကိုကြည့်ပြီးတော့မြမကြီးရဲ့တရားဥပဒေစိုးမိုးရေးအဖွဲ့ကြီးကတော့ဒီလိုမျိုးစစ်တွေမှာပြစ်မှုတွေကျူးလွန်နေတဲ့တရုတ်ရာဇဝတ်ခိုင်းတွေကိုစစ်နှမ်းမိနိုင်ပါမလားလို့စိုးရိမ်မိတာပါကမ္ဘောဒီးယားနိုင်ငံကနေတက်ခေါက်ပြီးပြေးလာတဲ့တရုတ်တွေကအခုကရင်ပြည်နယ်မှာမျိုးစစ်ထောင်နေကြတာပေါ့လေ
ဆိုတော့အခုမျိုးစစ်တွေလုံနေတဲ့နေရာဘက်မှာတိုင်းသားလက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေလည်းမရှိတော့ဘူးမို့လားအဲဒီတော့ ဒီကရစရည်လုံဝရယူထားပြီးဖြစ်တယ်ဆိုတော့ဒီအချိန်မှာတရားဥပဒေစိုးမိုးမှုကမရှိနိုင်သေးဘူးဆိုတဲ့သဘောပေါ့
Non-state armed group like the DKBA it gives that group the authority to control its own territory and to be main source of
ကျွန်မတို့ရဲ့သဘောတူညီမှုဟာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကမစ္စတာ
No, that's not entirely true. The first one got preliminary approval from MIC in several years ago to build a housing estate on a small tract of land.
အဲ့တော့ဘာလို့ပတ်သက်ရှာနေဒီနေ့ကဒီလိုကြီးရည်စီရီမှာအင်အားတိစောက်ဖို့ဆိုပြီးတော့ညီမညီလေးညွှန်တာကိုကောင်းရှင်းကနေပြီးတော့ထမရှင်မကြီးအတွက်ပနာမတဘောသူခွင့်ပြုခဲ့တာကြားပါပြီဒါပေမဲ့တရုတ်တွေကတတ်မှတ်ထားတဲ့မြေကျယ်ဝင်းတွေပို့တိုးချဲ့ပြီးတော့ကစီနိုလောင်းစားရုံတွေကခွင့်ပြုချက်မရှိဘဲထောက်ခဲ့တာပါဒီလိုကအရသာဆွေးရမှာလုပ်ပိုင်ခွင့်အာဏာရှင်ရဲ့တို့ကမထင်ပါဘူးသူတို့ င်းရဲ့အတွက်ဝေဆင်းတဲ့ရှေ့ရှိစီတွေကိုဝင်ကြီးချုပ်စီကမျက်နှာသာရအောင်တူရန်နေတာရှိပါတယ်။ယူနန်အစိုးရနဲ့ပတ်သက်နေတာလည်းဖြစ်ကောင်းဖြစ်နိုင်တယ်။တက်အပ်တော့မပြောနိုင်ပေမဲ့လို့ဆန်းတော့ဆန်းတယ်လို့ပြောရမှာပေါ့လေ။စစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့ကလည်းတရုတ်ခရီးသွားတဲ့ခိုင်းမျိုးကိုဘာမှမလုပ်ဘဲလက်ပိုက်ကြည့်နေတာကတော့စိတ်ဆင်ပြေကောင်းပါတယ်။ရန်ကောင်ဆောင်ချက်ဆိုတာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစုဖြစ်သလိုနေဆန့်လုံခြုံရေးမှူးကြီးဌာနလက်အောက်ကပါပဲ။ရန်ကောင်ဆောင်တက်လို့တည်းမြတ်တက်မလို့နဲ့ဆက်ဆက်နေရလို့လည်းအသေးပဲဖွင့်လို့ရပါတယ်။ဒါကြောင့်ဒီမျိုးတွေကြီးမျိုးတိဆောက်နေတဲ့ KNU ရဲ့ဆုတ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်။ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုံခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ်
။အဲ့လိုတချို့ဟာတွေကဖြစ်ကြတဲ့လုပ်တယ်ပဲထားပါတော့စစ်မှတ်ထားတဲ့ဘောင်အတွင်းကလုတ်ကြတာဟုတ်မဟုတ်ဆိုတာကအစိုးရကစောင့်ကြည့်စစ်ဆေးတာ monitoring လုပ်တာရောမရှိပါခင
် Well I don't think that the government in Naypyidaw and the elected government of Karen State don't really have authority. It's difficult to tell what the relationship is because some of
your ဆရာဒီမှာရောကင်းကြီးကြီးနဲ့ကရတားဆရာဒီမှာရောဒီရွက်တဲ့နေပတ်သက်ပြီးတော့လုပ်ပိုင်ခွင့်အာဏာရှိရဲ့လို့ကျွန်မမထင်ပါဘူးသူတို့နဲ့ဆက်ဆံရေးအခြေအနေကိုပြောပြဖို့ကလည်းခက်ပါတယ်ဒီနိုင်ငံယူနန်ပြည်နယ်နဲ့တခြားဒေသကအဖွဲ့အစည်းတွေကိုစားဆိုပြီးတော့တင်ပြည်နယ်အတွက်ဝေဆင်းတဲ့ရှေ့ရှိစီတွေကိုဝင်ကြီးချုပ်စီကမျက်နှာသာရအောင်ထူထမ်းနေတာရှိပါတယ်။ယူနန်ဆွေးရနဲ့ပတ်သက်နေတာလည်းဖြေကောင်းဖြစ်နိုင်တယ်။တက်အပ်တော့မပြောနိုင်ပေမဲ့လို့ဆန်းတော့ဆန်းတယ်လို့ပြောရမှာပေါ့လေ။စစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့ကလည်းတရုတ်ခရီးသွားခိုင်းနေလို့ဘာမှမလုပ်ပဲလက်ပိုက်ကြည့်နေတာကတော့စိတ်ချစရာကောင်းပါရဲ့
။အဲ့လို့ဆိုရင်ဒီကြီးကမှတက်မတော်ဓမ္မမိုးလေဗာကြီးအဲ့ဒီဒေသမှာတာဝန်ထမ်းဆောင်ရတဲ့မြန်မာစစ်တပ်ကသူတို့ကိုယ်တိုင်ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့ပြောနိုင်လားခင
် Well the BGF comes under the Tevmador the BGF is a division of the Tevmador it comes under the Ministry of Border Affairs
and so ဘာသာတက်ဆိုတာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစစ်ဖြစ်တယ်လို့နေဆက်လုံခြုံရေးဝန်ကြီးဌာနလက်အောက်ကပါပဲနေဆက်ဆောင်တက်လုပ်တဲ့မြတ်တက်မလို့နဲ့ဆက်ဆက်နေတယ်လို့လည်းအသေးပဲဖွင့်လို့ရပါတယ်ဒါကြောင့်ဒီမျိုးတည်ကြီးမျိုးတိဆောက်နေတဲ့ KNU ရဲ့ဆုတ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်။ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုံခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ်
။ကျွန်တော်ဆက်သက်ပြီးနေချင်ပါတယ်။တကယ်တော့ဆန်ဒီဘက်မှအခြေစိုက်တဲ့အတိုင်း KIU ခွဲထွက်အဖွဲ့တစ်ဖွဲ့သူတို့လည်းပဲအပြည့်ရပြီးတော့နေရာဆောင် BGF လုပ်နေတယ်။အဲ့ဒီတဖွဲ့ကတလောကမူရေးစေဝါတွေလုပ်နေတဲ့အတွက်ဆိုပြီးတော့တမရော်ကသူတို့ကိုလက်နက်ဖြုတ်သိမ်းထိန်းချုပ်လိုက်တယ်လို့သိရပါတယ်။အခုဒီကရင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကိုရောရလုံးမကင်းတဲ့ကိစ္စတွေပတ်သက်နေတဲ့ဆိုတော့ဒီက BGF တို့ရောအဲ့တမတော်ကအလားတူထင်ကျုံမှုတွေမလုပ်နိုင်ဘူးလားမလုပ်ဘူးလားဘာကြောင့်မလုပ်ဘူးလဲပြင်ပြောပါဦးခင်ဗျာ
I don't know the answers to those questions because I don't do law enforcement in Myanmar but I would say that it's a very dangerous situation and I think it just illustrates how the 2008 constitution has created
ဒီမှာဒီနေ့တရားဝင်ဆိုမှုရေးကိုဒီမှာတည်းဝင်မသိပါဘူးဒါပေမဲ့ဒီမျိုးတည်းတည်းရဲ့အခြေအနေကစိတ်အန္တရာယ်ရှိရဲ့လို့ပြောနိုင်ပါတယ်ဒါဟာ2008ခုနှစ်ဥယျာဉ်ကစွန့်ကြီးထားတဲ့ဌာနတဲ့မတူညီတဲ့အစိုးရနှစ်ရက်ရှိရဲ့ဆိုတာကိုပုံပေါ်လိုက်တဲ့သဘောပါပဲဟုတ်ကဲ့ဆက်မလို့အပါဝင်ရဲ့ကိုင်တွေတိကျတဲ့အစိုးရနဲ့နောက်တစ်ဖက်ကပြည်သူ့ရွေးကောက်ထားတဲ့ရတအစို
ဖြစ်အောင်ကြိုးစားနေပြီးတော့အထက်အရအောင်မြင်နေရကြရပါတယ်။ဒါပေမဲ့အစိုးရလက်နက်မရှိတဲ့နေရာတွေမှာတခြားအဖွဲ့ကဥပဒေနဲ့ခွင့်ကောင်းယူတိုးချဲ့လုပ်ကန်နေတာကတော့နိုင်ငံမှာမတူညီကွဲပြားခြားနာတဲ့အစိုးရကြီးကရှိနေတယ်ဆိုတာကိုပုံဖော်ပြသနေတာပါပဲရှင
်။နောက်ပရစ်လာရေးထားတဲ့ကောင်းစဉ်ထဲမှာကိုနှက်ကဒီလိုရက်တွေဟာငင်းငယ်ကြီးကိုချင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါ။ဒီတောင်းစီသူတွေတချို့ကပြောကောင်းပြောမှာပေါ်လေဒါဟာညဉ့်ဉန်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုညဉ့်ဉန်းနဲ့ဘယ်လိုဆက်ဆက်လဲဆိုတာနဲ့ပြောပြပါခင
် Well I don't think it adds anything positive to the peace process but the peace process is part of the problem because the peace process has concentrated almost exclusively on the nationwide
ညဉ့်ဉန်းကြီးကညဉ့်ဉန်းကြီးအတွက်အကျိုးရှိတယ်လို့မထင်ပါဘူးငင်းငယ်ရေးလုပ်ငန်းရှင်ကိုနိုင်ကူကဒီပြဿနာရဲ့တစ်စိတ်တစ်ပိုင်းပဲလို့ပြောလို့ရပါတယ်။ငင်းငယ်ရေးလုပ်ငန်းရှင်ကလုံခြုံရေးကိစ္စအတွက်တနင်္ဂနွေလုံးအပြည့်ခန့်ရက်စဲရေးကိုပဲအာရုံစိုက်နေလို့ပါပဲ။တက်မတော်ကလုံခြုံရေးကိုထိန်းချုပ်နေတာဖြစ်ပြီးတော့ငင်းငယ်ရေးလုပ်ငန်းရှင်ရဲ့အစိတ်အပိုင်းတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်စဉ်းစားဖြစ်မရအောင်ပိတ်ပင်နေတာပါ။ရက်သားကြည့်သူတွေအနေနဲ့လည်းသူရဲ့စိုးရင်ကြောင်းကြမှုတွေကိုငင်းငယ်ရေးလုပ်ငန်းရှင်မှာပါဝင်ဆွေးနွေးခွင့်မရကြပါဘူး။တဲ့နဲ့ကြိုင်တွေအတွက်ပြီးသားလို့ဖြစ်နေတာပါတက်မလို့အပါဝင်ပေါ့လေတဲ့နဲ့ကြိုင်အဖွဲ့ရင်းကညီငယ်ရဲ့လုပ်ငန်းရှင်ကိုအသုံးချပြီးတော့တိုင်းပြည်မှာဩဇာကောင်းမှုနိုင်အောင်ဒုတ်ပိုင်ခွင့်ပေါင်းကိုကျေပြအောင်ချဲ့ထွင်နေကြတယ်ဒါကြောင့်မလို့ရေရှည်မှာညီငယ်ရဲ့အတွက်အလားအလာမကောင်းဘူးလို့မှတ်ယူစားပါလိမ့်ရှင
် COVID-19 ကရောဂါဖြစ်ပေါ်နေချိန်မှာနောက်ကြောင်းမရှင်းတဲ့တရုတ်ကမ္ပဏီတွေဘီယင်းပြည်နယ်မှာနယ်မြေစစ်တွေရယူလာတဲ့အတွက်ကြောင့်ညီငယ်ရဲ့အတွက်အန္တရာယ်ဖြစ်လာနိုင်တဲ့ဆိုတဲ့လစ်လာစင်စကြစာရန်ရေးသားသူပစ္စလကလကူဆက်သွယ်မင်းမြန်ကျပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းမှာတော့ဒီလုပ်ငန်းတွေဟာနိုင်ငံတော်အကျိုးစီးပွားနဲ့ဘယ်လိုပတ်သက်နိုင်ကြလဲမြန်မာနိုင်ငံအနေနဲ့ရောဘယ်လိုနည်းနဲ့ဒီကိစ္စကိုဆောင်ရွက်နိုင်မလဲဆိုဆက်လက်ဆွေးနွေးထားပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်ကျော်စံပါပါ
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ရေနည်းကလေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လွှမ်းရှာမှုတွေနဲ့ပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ်screen time တွေများလာပြီးကိုလက်လွှမ်းမှုတွေနေပါလာတဲ့အခါရင်းနှီးကလေးတွေရဲ့စိတ်ရှင်လန်းမှုနဲ့ဉာဏ်ရည်တူးတက်ရည်ကိုထိခိုက်လာနိုင်တာကြောင့်ရင်းနှီးပြည်ဝတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုကိုလက်လွှမ်းမှုရရှိအောင်ကူဆိုင်လှုံ့ဆော်ပေးတင်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကျော်ကအခုလိုပြောပါတယ
်အဲ့ဒါကအရေးကြီးပါတယ်နော်ကစားပေးတာကိုလက်လွှမ်းမှုရှိတာဒီကိုယ်ကာယကျန်းမာရေးရောစိတ်ရှင်လန်းတဲ့ကြွရည်ရောဉာဏ်ရည်တူးတက်ရည်ရောအားလုံးတို့အကျိုးရှိပါ
စမတ်ဖုန်းတွေပါဝင် screen ပါတဲ့ပစ္စည်းတွေကိုပေးသုံးသင့်မသုံးသင့်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ရည်ချာမှာသဘောထားအမျိုးမျိုးကွဲလွဲနေကြတာပါရင်းနှီးကလေးတွေကိုအသက်ပနနှစ်မှာစမတ်ဖုန်းစပြီးပေးသုံးသင့်တယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ်စမတ်ဖုန်းပါဝင် screen ပါတဲ့ပစ္စည်းတွေကိုရင်းနှီးကလေးတွေအသက်နှစ်နှစ်မပြည့်ခင်မှာလုံးဝပေးမသုံးသင့်ပဲအသက်နှစ်နှစ်ပြည့်ပြီးရဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးသင့်တယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်နေကပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ကလေးအသက်နှစ်နှစ်အောက်မှာ
screen time နေအားလုံးကိုကျွန်တော်တို့ကန့်သတ်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်ဘူး game တွေเนาะတခြားဒီ screen ပါတဲ့เนาะပစ္စည်းတွေကသူတို့ပေးမတုံတက်ပါဘူးနှစ်နှစ်အထက်မှာတော့ဒိုင်းတာတစ်ခုအထိကျွန်တော်တို့ပေးတက်ပါတယ်
စောကသားလာဟာရင်းနှီးငလေးတွေကိုကာယာကျမ်းမာရေးနဲ့အုံနောက်ဖွံ့ဖြိုးရေးကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကတုံ့တက်ကြတာပါရင်းနှီးငလေးတွေရဲ့အချိန်အားလုံးကိုပညာမှုတစ်မျိုးတည်းအတွက်မကုံဆုံးစေပဲစောကသားမှုအတွက်ကိုလည်းအချိန်ပေးတင်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်တန်ဆီလွန်ပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအနေရရှိရင်တော့မကောင်းဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်နေမှာနော်ဒီအထူးသဖြင့်အနေရကင်းတဲ့ကစားခွင့်နေမှာတတ်မှတ်တဲ့အချိန်အတိုင်းအတာတွေကတော့ပြီးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကအကြောင်းတွေစာတွေကျူရှင်နေနဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းအတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညာရင်ထက်မြက်စေဖို့အတွက်ညာကောင်းစေတဲ့အစားတောက်နဲ့စီဝါတွေကိုတိုက်ချွေးကြတာဟာလည်းအလေးချင်တစ်ခုလို့ဖြစ်ကြပါညာကောင်းစီတဲ့အစားတောက်တဲ့ဆေးဝါးတွေကိုတိုက်ကြည့်ရဟာရင်းနှီးငယ်လေးတွေကိုအမှန်တကယ်ညာရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ
။ကျွန်တော်တို့အနေနဲ့တော့ညာရီထက်အောင်ဆိုပြီးသေးကြတာတခုကတော့ညာရီထက်တဲ့ဆေးတော့မရှိဘူးဗျ။ဒါတော့သေကြတယ်နော်။ညာကောင်းစီမရှိဘူး။အစာအာဟာရမှာလည်းဒီအာဟာရကညာရီအတွက်ပိုကောင်းတယ်ဆိုတာတော့လည်းပြောလို့မရဘူးပေါ့။ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဘိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နောက်ဆီဓာတ်နောက်အသီးအနှံတွေနော်နောက်ပရိုတင်းတွေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအာဟာရပိုင်းကနေပြီးတော့ကလေးတယောက်ရဲ့ညံရီကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေတိဖို့ကကလေးတယောက်ရဲ့ညံရီကိုအထောက်အကူပြုနေတဲ့ဒီနေ့ပြောရင်ညံရီကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗျာ
ဆရာအာဟာရရွေးချယ်ကြုံရလေလို့ရင်သွေးရည်ညာရည်ထက်သွားတဲ့ဆက်ကိစ္စကိုယုံကြည်မရှိပါဘူးန
ော်။ပမာပြီမှာကလေးဥနှုတ်အောင်ရောယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးဥနှုတ်အောင်ရောယောဂါတွေအတွက်အများကြီးကောင်းပါလေ။နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ကြွတဲ့သူတွေနဲ့ဆေးဥစည်းကမ်းတွေမှာမမွေးဘဲနဲ့အိမ်နေမှာပဲမတက်ကြွနားမလည်တဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးဥနှောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားတဲ့ပါနံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့ဥနှောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့ဆေးတွေကိုတကယ့်ကိုတန်ဖိုးရှိရှိတန်ဖိုးထားပြီးတော့ကာကွယ်ဆေးတွေထိုးနိုင်တဲ့ပါတယ်နောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့နော်ဆိုအဲ့အသက်2နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးတင်ပါတယ်သူတို့ရဲ့အာဟာရသူတို့ရဲ့ပြုစုပြောင်းထောင်တဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကြီးစိုက်ပေးမယ်ဆိုရင်ဒီ3ချက်ဟာကလေးတွေရဲ့အုံနောက်အောင်ကျော်ပိုင်းကိုအများကြီးကာကွယ်ပေးနိုင်မှာဖြစ်ပါတယ
်ကျမ်းမာတန်ဆန်းပြီးညာရီထက်မြက်တဲ့ရင်သွေးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုယ့်လက်လွှတ်ချမှုရရှိအောင်လုပ်ဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆန်းပါ
မြန်မာကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန်း DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုးလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အသက်ရှင်ကန်တာတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်မယ
်ဒီမှာပါကျွန်တော်ရနိုင်ပါ UI ရဲ့တပတ်တွင်းအားကစားသတင်းတွေကိုဆက်ဆက်ပြီးသွားမှာဖြစ်ပါတယ်ဒီဘက်ကတချို့နိုင်ငံတွေမှာတော့အမှတ်ပေးဘောလုံးပွဲတွေကိုပြန်ဆောက်ဖို့အတွက်ပြင်ဆင်နေကြပါပြီ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးအဖွဲ့ချုပ်တို့ကဘောလုံးအဖွဲ့ချုပ်တွေနဲ့ club အသင်းတွေကိုဒေါ်လာ300ကျော်အကူအညီပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲနီကာရာဂွားနိုင်ငံမှာတော့လက်ဝဲပွဲတစ်ပွဲကိုပရိသတ်တွေလာပြီးတော့အားပေးခဲ့ကြပါတယ်ဒီသတင်းတွေပါဝင်းတစ်ပတ်အတွင်းတခြားစိတ်ဝင်စားစရာအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြယောဘကနိုင်ငံတချို့မှာတော့မပေးဘောလုံးပွဲတွေကိုပြန်ဆောက်ဖို့ပြင်ဆင်နေပါပြီ။အီတလီမှာတော့ဗိုင်းရပ်ကြောင့်သေဆုံးမှုတွေပုံမှန်ကျဆင်းလာနေတဲ့အတွက်အပြင်းမထွက်ပဲ
အိမ်ထဲမှာပဲနေဖို့ကန့်သတ်ထားတာတွေကိုလည်းဖြည်းဖြည်းချင်းပြန်လျှော့ပေးလာနေပြီးတော့ဒီအသင်းတွေကိုလည်းလာမယ့်မေလ၄ရက်နေ့မှာပြန်လေ့ကျင့်ဖို့အစိုးရကခွင့်ပြုလိုက်ပါတယ်
။ Ora le posso assicurare che il ministro Spadafora si
သာသာချင်းမှာတော့တရားနဲ့တရားခက်ခါွားနေပြီးတော့လေ့ကျင့်မှုတွေကိုလုပ်ပြီးတဦးချင်းစီလုပ်သွားမှာဖြစ်ပြီးတော့မေလ၁၈ရက်နေ့မှာတော့အသင်းလိုက်လေ့ကျင့်မှုတွေကိုပြန်စရမယ်ဆိုပြီးတော့ပြောထားပါတယ်။ဒီဘောလုံးပွဲတွေကိုဇွန်လ၂ရက်နေ့မှာပြန်စဖို့အခုလောလောဆယ်မှာရက်သတ်မှတ်ထားပါတယ်။ဂျာမန်ဘွန်ဒက်စ်လီဂါမှာတော့မေလ9ရက်နေ့မှာစဖို့လှုပ်ထားပေမဲ့အစိုးရစီကနေခွင့်ပြုချက်ကိုစောင့်နေတော့မှဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့အစိုးရဘက်ကမေ9ရက်နေ့မှာပြန်စဖို့ကိစ္စကိုအတိမပြုသေးပါဘူး။စိန်မက်မှာတော့ဘောလုံးပွဲတွေကိုပြန်စကျင်နေပေမဲ့လည်းလူရသီမတိုင်ငယ်ပြန်စဖို့တော့မဖြစ်နိုင်ဘူးဆိုပြီးတော့ဂျမားရေးဝန်ကြီးကပြောလိုက်ပါတယ်။လာလီဂါဥက္ကဋ္ဌဟာဗီယာတက်ဘက်စ်က1ဘီလီယံလောက်အထိအရှုံးပေါ်မဲ့ကိစ္စကိုရှောင်ရှားနိုင်အောင်ဆိုပြီးတော့ပြန်စမဲ့ရက်ကိုမေလ29ရက်ဒါမှမဟုတ်ဂျွန်လ9ရက်ဒါမှမဟုတ်ဂျွန်လ28ရက်နေ့ဒီမှာပြန်စဖို့လုပ်ထားတာပါဒါပေမဲ့စပိန်ကျန်းမာရေးဝန်ကြီးဆာဗာဒေါ်အီယာကတော့ဘောလုံးပွဲတွေကိုဒီနွေရာသီမတိုင်ခင်ပြန်စနိုင်မလားဆိုတာကိုသူ့အနေနဲ့အခုချိန်မှာမပြောနိုင်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာအချိန်ထဲမှာပဲပရီးမီးယားလိဂ်ပွဲတွေကိုပြန်စဖို့အတွက်လည်းဖြည့်စင်နေပါပြီမေလကုန်မှာပြန်စနိုင်ဖို့မျှော်လင့်နေတယ်လို့လည်းဆိုပါတယ်ပြန်စတဲ့အခါမှာလည်းကစားသမားတွေနဲ့အသင်းတွေအနေနဲ့ပွဲကစားမဲ့ကာလတစ်လျှောက်လုံးမှာဟိုတယ်တွေမှာပဲနေပြီးတော့ကစားသွားဖို့စဉ်းစားနေတယ်လို့လည်းဗြိတိန်သတင်းစာတွေကဖော်ပြနေပါတယ်။အာဆနယ်အသင်းကတော့အခုတော့ကစပြီးတော့သူတို့ရဲ့လေ့ကျင့်ရေးခွင်းတွေကိုပြန်ပြီးတော့ဖွင့်လိုက်ပါပြီ။ကစားသမားတွေအနေနဲ့တယောက်တည်းလာရမှာဖြစ်ပြီးတော့သတ်မှတ်ထားတဲ့အတိုင်းတယောက်နဲ့တယောက်ခက်ခွာခွာနေပြီးတော့လေ့ကျင့်သွားမှာဖြစ်တယ်လို့အာဆနယ်ဘက်ကပြောလိုက်ပါတယ်ခင်ဗျာ။အီတလီ၊ဂျာမနီနဲ့အင်္ဂလန်တို့ကဘောလုံးပွဲတွေကိုပြန်စဖို့လုပ်နေပေမဲ့နယ်ဇာလန်ကတော့ဒီ2019-2020ဘောလုံးရာသီကိုဖျက်လိုက်ပြီးတော့ချန်ပီယံဆုကိုလည်းဘယ်သင်းကမှမပေးဖို့အဆုံးဖြတ်လိုက်ပါတယ်။နယ်ဇာလန်ဘောလုံးအဖွဲ့ချုပ်အပါအဝင်အသင်းအနေနဲ့ကစားသမားသမဂ္ဂတွေပြီးခဲ့တဲ့ဧပြီလ24ရက်နေ့မှာတွေ့ဆုံပြီးတော့အဲ့လိုဆုံးဖြတ်ချက်ချလိုက်တာပါ။ဒါမှလည်း Ajax နဲ့ AZ Alkmaar တို့နှစ်သင်းစရားထိတ်မှအမှတ်တူနေတာကြောင့်လာမယ့်နှစ်ချန်ပီယံလိဂ်ကိုတော့ဝင်ခွင့်ရကြမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။COVID-19 ကရောဂါကြောင့်ကမ္ဘာတော်မှာရှိတဲ့ဘောလုံးအဖွဲ့ချုပ်တွေကိုကူညီဖို့အတွက်အမေရိကန်ဒေါ်လာ350အသုံးပြုသွားမယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်။ virus ကြောင့်စီးပွားရေးရိုက်ခတ်မှုတွေကိုကူညီဖို့ FIFA ကစဉ်းစားနေတာဖြစ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကဒီအဖွဲ့ချုပ်212ခုကိုလာမယ့်ရက်တွေအတွင်းမှာပထမအဆင့်အနေနဲ့ဒေါ်လာ5သိန်းစီပေးသွားမှာဖြစ်တယ်လို့ပြောပါတယ်။FIFA ကအဲ့လိုအကူအညီတွေပေးနေချိန်မှာပဲ UEFA ဥရောပဘောလုံးဖွဲ့ချုပ်ကလည်းကလပ်အသင်းတွေကိုကူညီဖို့အတွက် Euro 80ပေးသွားမယ်ဆိုပြီးတော့ပြောပါရယ် Euro 2020ဥရောပပလာချင်းစစ်ပွဲတွေမှာရွေးစဉ်အသင်းအတွက်ကစားသမားတွေကိုလွှတ်ပေးတဲ့ကလပ်အသင်းတွေကိုပေးသွားမှာဖြစ်ပြီးတော့အခုလိုဘဏ္ဍာရေးအခက်အခဲဖြစ်နေချိန်မှာအသင်းတွေကိုကူညီဖို့ငွေတွေအများဆုံးရဖို့ကသူတို့ရဲ့တောင်းဝန်ဖြစ်တယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Safran ကပြောကြားလိုက်ပါရယ်အင်္ဂလန်ကကွာကြောဘောလုံးသမားဒေးဗစ်ဘက်ခမ်းကတော့ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးရမုံငွေဘောလုံးပွဲကိုကျင်းပပြီးတော့ဒီမှာပရိသတ်တွေနဲ့အတူကိုယ်တိုင်ဝင်ကစားသွားမယ်ဆိုပြီးတော့အကြေညာလိုက်ပါတယ
် Hi everyone it's David here I wanted to let you all know that I'm joining some great friends help
ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးအတွက်လူဝနေတဲ့မှုတွေရမုံငွေဖြည့်ကောက်ခံသွားမယ် All in challenge လှုပ်ရှားမှုမှာကျွန်တော်အပြည့်အဝပါဝင်သွားမှာပါဒီကာယောဂါဆိုဒီကြောင့်ဒုက္ခရောက်သွားတဲ့မိသားစုတွေအများကြီးရှိပြီးသူတို့တွေဟာစားစရာဝယ်ဖို့အတွက်တောင်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီးတော့ဒီလိုခက်ခဲတဲ့အချိန်ဒီအောက်မှာအကူအညီတွေနေ့တိုင်းပေးနေတဲ့ဗရာဟိတလုပ်ငန်းတွေကိုကျွန်တော်တို့ကူညီသွားကြပါတယ်အဲဒါကြောင့်ကျွန်တော်ရဲ့ Inter Miami အသင်းအနေနဲ့ထူးခြားတဲ့အတွေ့အကြုံတစ်ခုပေးဖို့တို့ကမ်းလှမ်းကြပါတယ်ခင်ဗျားနဲ့နောက်တငယ်ချင်း၄ယောက်ကကျွန်တော်အသင်းနဲ့ Inter Miami အသင်းရဲ့လေ့ကျင့်ရေးကွင်းမှာတစ်ဖက်၅ယောက်စီကစားရပါတယ်ဒီနော်ကျွန်တော်တို့အတူနေလဲစားကြမယ်အဲနောက်မှာတော့ Inter Miami ပွဲကိုကျွန်တော်နဲ့နောက်အသင်းပိုင်ရှင်တူဖြစ်တဲ့ Jorge Mas တို့နဲ့အတူအသင်းပိုင်ရှင်တွေကြီးတဲ့နေရာကနေအတူကြည့်ရမှာဖြစ်ပါတယ်အဲနောက်မှာတော့ကျွန်တော်တို့အသင်းအတွက်စောက်ထားတဲ့ဒီဘောလုံးကွင်းတစ်ကြီးကိုအထူးဧည့်သည်တော်အဖြစ်လှည့်ပြီးကြီးခွင့်ရမှာပါ Miami ဟာအလွန်ထူးခြားတဲ့နေရာဖြစ်ပြီးဒီခွေကြီးကလည်းထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်မှာပါ
အကြအားသာသတင်းတွေဘက်ကိုဆက်မယ်ဆိုရင်တော့ပြည်ထောင်နိုင်ငံမှာကျင်းပမဲ့ Formula 1 Grand Prix ကားပြိုင်ပွဲကိုဖျက်လိုက်ပြီးဖြစ်ပါတယ်။
တင်းတဲ့ Grand Prix ကိုဖျက်လိုက်ပြီးမဲ့လဲပဒိမာကျင်းပမဲ့ Formula 1ကားပြိုင်ပွဲကိုတော့ပရိသတ်တွေမပါပဲတကပိတ်ကျင်းပသွားဖို့အတွက်ဆိုင်းအားတောင်းဝရှိသူတွေကစီစဉ်နေကြပါတယ်ခင်ဗျာ Virus ကူးစက်မှုတွေကြောင့်ကမ္ဘာတစ်ပတ်ကအာဂါဘာဖွဲ့တွေအကုန်လုံးနှီးပါရနာထားပြီမဲ့လဲအမေရိကအတိုက်အလဲပိုင်းကနီကရာဂွာနိုင်ငံမှာတော့ virus antigen တွေရှိနေတဲ့ကြောင့်ပဲလက်ဝဲပွဲတွေကိုထိုးခဲ့ကြပါတယ်ဒီကရက်စနေနေ့ April 25ရက်နေ့ကလက်ဝဲပွဲ10ပွဲထိုးခဲ့ပြီးတော့ပြိသက်တွေလည်းလာပြီးတော့ကြီးခဲ့ကြပါတယ်ဒါပေမဲ့ပွဲစီစဉ်သူတွေကတော့ virus ကူးစက်မှုတွေမပြတ်အောင်ဆိုပြီးတော့ပွဲဝင်မှာကိုပူချင်းတိုင်းတာနှာခေါင်းစည်းမျက်နှာဖုံးတွေဝေးတာလက်ဆေးရည်နဲ့ပိုးသက်တာဖနက်တွေကိုလည်းပိုးသက်တာအပါအဝင်ပြိသက်တွေကိုတစ်ယောက်နဲ့တစ်ယောက်ချဲပြီးတော့ထိုင်ခိုင်းခဲ့ပါတယ်ဒီကရောဂါနိုင်ငံမှာအခုချိန်ထိ virus ကူးစက်သူ73ယောက်နဲ့သေဆုံးသူ3ယောက်ပဲရှိတာကြောင့် social distancing လို့ခေါ်တဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အမိန့်မထုတ်ထားသလိုအားသာပွဲတွေကိုလည်းပြည်သက်တွေကိုကြည့်ဖို့ဆက်ပြီးတော့ခွင့်ပြုထားရဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်နော
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်
VOE American တန်ရဲ့ပုံထုံးနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးရမှာတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကြီးကျယ်ထိခိုက်ခဲ့တဲ့လေကြောင်းလုပ်ငန်းတွေမှာအများပြည်သူယုံကြည်မှုရအောင်ချိန်ယူကြိုးပမ်းရလိမ့်မယ်လို့ဥရောပလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Airbus ကဒီနေ့ပဲပြောလိုက်ပါတယ်ဗိုင်းရပ်စ်မကူးစက်အောင်ဟန်တားရဲ့အနေနဲ့ခီးသွားလာမှုတွေကိုတားမြစ်ထားတယ်လို့လူတွေအင်ဂျင်မထွက်ကြတဲ့အတွက်လေလေကြောင်းလုပ်ငန်းတွေတည်တည်တာကြာဆင်းနေတာပါထောင်နဲ့ချီတဲ့အလုပ်သမားတွေကိုအလုံနားခိုင်းထားပြီးမနစ်ကနဲ့ရှင်လေရင်စင်းလေးစလောက်ရှော့ချပြေးဆွဲခဲ့ရတဲ့ဒီနှစ်ပထမ3လပတ်အတွင်းဒေါ်လာ922သန်းဆုံးရှုံးခဲ့ရတဲ့ကြောင်းလဲ Airbus ကုမ္ပဏီကပြောဆိုထားပါတယ်။အမေရိကန်ပြည်အစမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့စားတောက်ကုန်ထုတ်လုပ်မှုတွေပေါ်စိုးရိမ်မှုတွေတိုးလာနေပြီမလဲအသားထုတ်လုပ်ငန်းတွေဆက်လက်လုပ်ကိုင်ခွင့်ပေးသွားဖို့သမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်လိုက်ပါတယ်။ဈေးဆိုင်တွေမှာကျဲဝင်းနဲ့တခြားအသားတွေပြက်လက်မသွားအောင်ကာဝေးဆိုင်ရာကွန်ထရိုးလုပ်မှုအဲဥရိယာအသားထုတ်လုပ်ငန်းကိုမရှိမဖြစ်လိုအပ်တဲ့ကုန်ထုတ်လုပ်ငန်းအဖြစ်သတ်မှတ်လိုက်တဲ့အမိန့်ကိုတော့မနေ့ကပဲသမ္မတထရန့်လက်မှတ်ရေးထိုးအတည်ပြုလိုက်တာပါ။အလို့သမားသမ္မတတွေကတော့အလို့သမားတွေရဲ့ကျန်းမာရေးနဲ့အသက်အန္တရာယ်ကိုအလေးမထားတဲ့လုပ်ရည်အဖြစ်ကန့်ကွက်ခဲ့ပါတယ်။ COVID-19 ရောဂါကနေပြန်လည်သက်သာလာတဲ့အမေရိကန်နိုင်ငံသားတိုင်းလောက်အနေနဲ့ virus ကူးစက်ခံရတဲ့သူတွေအတွက်အထောက်အကူဖြစ်နိုင်မဲ့သွေးရည်ရည်တွေကိုလှူဒါန်းကြဖို့မနေ့ကလည်းထိတ်တဲဆေးရုံတစ်ခုကိုတွားရောက်ကြည့်ရှုခဲ့တဲ့ဒုသမ္မတ Mattis ကတိုက်တွန်းလိုက်ပါတယ်။ဆေးရုံနဲ့သုတေသနဌာနကဆရာဝန်တွေကတော့သွေးရည်ရည်ကူးထုံးနဲ့ပတ်သက်လို့အားတက်စရာသတင်းတွေကြားနေရပေမဲ့ပြည်ပြည်စုံစုံလိမ့်လာမှုတွေမလုံရသေးတဲ့အကြောင်းလဲဒုသမ္မတကိုပြောခဲ့ပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ချင်းပြင်းတွေမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပိပကတွေအတွင်းဆေးရဆွေးမှုတွေနဲ့လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရှိနေတဲ့အကြောင်းစုံစမ်းစစ်ဆေးဖို့ကတော့ကလုတ်ခွေးဆိုင်ထုတ်ခုစေကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရချိန်အရက်သားတွေကိုပြင့်မှတ်ထားတဲ့တိုက်ခိုက်မှုတွေကိုမြန်မာစစ်တပ်ကအချိန်မြင့်ဆောင်နေတဲ့ကြောင်းလဲမြန်မာနိုင်ငံလုတ်ခွေးဆိုင်ကုလသမဂ္ဂထုတ်ခုစေတဲ့ရန်ကြီးလီကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ပြစ်ခတ်ရစဲဖို့တိုက်တွန်းချက်တွေကိုလည်းအေးအေးခိုင်လန့်တဲ့ခိုင်ဖွဲ့ပါဝင်ပြစ်ခတ်မှာပါဝင်နေသူတွေကနားမထောင်ကြဘူးလို့လည်းပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာအရက်သားတွေထိခိုက်သေးချင်နေတဲ့လုပ်ရက်တွေဟာဆေးရဆွေးမှုတွေနဲ့လူသားတို့ပေါ်ကျွလွန်တဲ့ရာဇဝတ်မှုမျောနိုင်တဲ့အကြောင်းလေးလူခွင့်ရထုတ်ခုစေကသတိပေးထားပါတယ်ခင်ဗျာ။ပို့ထူးနေညာပဲစီစဉ်နေကြတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေရဒီလိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့တက်တလို့ယာယီရဆိုင်တာမှဖြစ်ပြီးမနေ့6နာရီကနေ9နာရီအထိစီစဉ်တွေကိုပဲတင်ဆက်သွားမှာပါ။ဒီလိုစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.